Welcome to the Voice of America in Burmese.
Minglam na Kim Asha, Washington Miro View American Dangani. Natownase October la seye, Sinini Menekin season rego, Nemasano Jamin at Chownaigani Kunanaiti, Linometer Nasali Lizard and Hasset, Lanlamita Tia Kuzerugani, Tong and Penny Babi, Chama Kimutapa, Dimenekin the Hendrigo, Goyem and Tonet to Piopia Pibame. Europa ma COVID-19 kusamu tait myar de data de khu phit de Spain nangan Madrid myo raw ma di yoga ma pyan paw aw cha tha de ta myet chet de go data san ya tya yong ga phe sha phit khe de naw ma Spain asu wa ga Madrid myo raw twet taw jan ni ma a yee paw chein ni chin nya lai par de data rin khee twa la kwen ta myet pho twet thauk pyan chet de go data san ya a ya shi re ga ma lai na ja de twet hun ji chou Pedro Sanchez asu wa ga cabinet a thu si we kho yu bi a khu lo a yee paw chein ni chin nya lai da ba Dilo Jinya like that dread, Hunijo Sanchez and Nene, Muro Madrid dread, Gantam who at the Drigo Chamapu Anabo Yala be Pippi, Muro Anabani Bagale, Dida Sanya Diao main Tolabi now by Lilu Sugar Jarre Yoga Gawe Sanya Gantam Hurigo, Jampi, Losanwaro Mapipare, Madrid Muro Ned, Dida Remu, Gumuma, Nitain Duri Nene, Kailo Ned, Jump Jajet, the Zondia Mashiba, Pimpa, Dola Gum Lopo, Bawen, Yoga Gawe Sanya Gantam Huri Chamalejan. Jamai Wenjiga, Taujani, Tanza Shenwe Mapio Bari, Nagono Garabet, Dedane Patepi, Armenian Azerbaijan Uja, Tarinapa Niwa Piponi, Taipori Jow, Ayada de Somuri, Nyala Nijimabe, Diditare, a Picatri, Chechen Yasebu, Gula Tamaga, Luquin Sam Hamenji, Michel Pashleka, Panjali Bari, Lune Tudat and Niarigo Pima Tataka Nijan Theatre, a two so in Jowne, Luquin Sam Hamenji Gatinja Topian Geraba. September 29 ga sa ga de tai pwae re twin sit ta 400 jaw te song a bi thaw maw mya soa nei yin swan khwa thwet pi ni ya da ba di tai pwae re song tat phu twet russia su a ga jaw win saung yet pe mae swin ni pwae re ma armenia ne azerbaijan na phat sa lung ga pa wan pho tabor tu de chaw russia naingan chai win ji thana pyo cha che thwet la bi nai ban twin ma be mission bachelor ge pan cha che thwet paw la ra phit par de jun la de ma american gaba tadin media thana usagm ye A cheek at the tillare, Michael Becknett, two pueha, two a low sound jinga sabi, US AGM go, American Asuaya, the Nintana coup piao, Pubian Pion Lebo, a Pientan Lonely Lelo, Chetabrini, Washington DC Diauma, Dentun, a surgeon, a popia tavare, a Logani sang and kangiare, US AGM, Wendenhau, Nau, Goza, Dentun, Sanana Shisset, Limianava, surgeon tema, Michael Becknett, two puye, low sound huriha, Dea Udine, Meninuta, Tamamo, Lesachi Rane, Three media conyago, Nangay, Ramo Mukin, Gawe, Dami Chego, Chopo Damu Pitte Dre, Drue, Sumpia Chen, Loya Drigo, Dami Bibu, Dea Yongani Bowen, Sanya Bibu, Banjatara Pipari, Viewing at the chat, three media tana, Liu, Gijare, US AGM, Giga Pinet, Dawen Sat, Tansang Jima, Michael Pekha, three media tana, Liu, Gigarigo, a low chopy care up Pippi. To a low wing and not to a dog at it. Viewy a cheek, Amanda Bennett near Maro. LSE Beverage Go, Jai Jacobson at Kan Kerap Sipari. Ogo Larima Quint Kanzawan Pilate, US AGM Ga, CFO Jike Hau, Grant Danane, the Chat Chidan Husan Yashi Hau, Liu Ruga, Jadabrini Ma, the Assessu Light Up Sipi, the Assessu Kaya Durigaro, US AGM Yet CEO Pite Michael Becknett. Michael Becknett, two pueha, the rain redre, the rain tipe, some chachego, superdane, US AGM conya tega, the rain out de, Lumu media martinet, bogu yida jedrima, the mara Donald Trump go sending a bella murishimishi, tipe sisira lobby, firewall violations of corre, pimpa when searching damn chopo mune, Marion and Seaman Kangwen murishima go so in jaw, the assassin muma popia tabare, the uego tajaniga, people a jinja jet sound de maro. Michael Becker, Agulo de Assessumua, a debe machijone, do net do pay, some pet low sound jetry, alonga, mangampi, dea ubrine, nino delu, popia tabare. American town my penlegue did that Gayoran Sigo Udi Rishani, Hurricane Monain Telda ha, Taujani ma gonu mango yola nabi, Timon Nainha, Texas Pine Gane, Mrs. P. Pine, Tit Dita de Chodre, Alon Aniachire, Monain de Coupia Jow, American Hurricane Center got three pitcher topian tabare. Hurricane Monain Delta ha, Louisiana Kayoran Tumper, my dear Tonsia Lama Yoni be Pippi, Lita Nunga Denaigo, dear Sanga, my Nunga Dekani Red Dre, Hurricane Pia sent Tonsini be Pijan, the Topian Bari, ဒီ hurricane ဟာကမ်းခြေနားကတ်လာရင်အားနည်းနည်းပြော့သွားနိုင်တယ်လို့လည်းပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ကျွန်တော်ရမတော်မှာ Very American အသံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်။မြန်မာနိုင်ငံမှာအောက်တိုဘာလ9ရက်နေ့ညပိုင်းထုတ်ပြန်ချက်အရ COVID-19 ရောဂါကူးစက်ခံရသူအသစ် 1462 ဦးစံချိန်သစ်တင်တွေ့ရှိခဲ့ပါတယ်။အရင်နှစ်ပတ်တွေကနေ့စဉ်စစ်တဲ့နှုန်းထက်3ဆများတဲ့ဓာတ်ကွဲနမူနာစမ်းသပ်စစ်ဆေးမှု 15,300 တခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုတနေ့တည်းရောဂါကူးစက်ခံရသူစံချိန်တင်တွေ့ရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်ကူးစက်ခံရသူစုစုပေါင်း 23,906 ဦးရှိပြီဖြစ်ပါတယ်။သေဆုံးသူလည်း32ဦးထပ်တိုးလာတာမို့စုစုပေါင်း966ဦးအထိရှိလာပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာအမြန်စစ်နိုင်တဲ့ဤနဲ့မကြခင်ရပိုင်းအတွင်းလူပိုများများစစ်လာနိုင်ကြောင်းနဲ့အရင်အပတ်တွေကနေနှိုင်းစာရင်3ဆလောက်ပိုစစ်တာဖြစ်ပေမဲ့ကူးစက်မှုကအနည်းငယ်ပဲတက်လာတယ်လို့လည်းကျမိုင်နဲ့အားကစားပွင့်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါရယ်။နောက်ပိုင်းမှာယောဂကူးစက်ခံရသူတွေနဲ့ပတ်သက်ပြီးပြောင်းလဲလာနိုင်တဲ့အနေအထားပေါ်မူတည်ပြီးရက်ရွာအတွင်းသီးသန့်နေရာတွေနဲ့တည်တော်တဲ့အိမ်တွေမှာပါထားနိုင်ဖို့စဉ်းစားနေတဲ့အကြောင်းလဲဒေါက်တာတန်းနိုင်စိုးကပြောပါရယ်
။နောက်ပိုင်းမှာတော့ဒါ community based system ကိုကျွန်တော်ကဥတည်တာပေါ့နော်။community based isolation center ပေါ့ဆရာကျွန်တော် CIC လို့ပုံစံမျိုးနဲ့ချက်သွားနိုင်တယ်နောက်တစ်ခုကတစ်ဖက်ကဒီခြေနေကောင်းတဲ့လူတွေကအိမ်မှာပဲပေါ့နော်ခြေနေကောင်းတဲ့လူကဒီအိမ်နေထားလူနာရဲ့အတက်ရွယ်ယောဂနေထားသူကနေဆက်လက်ပြီးကူးစက်နိုင်တဲ့ဟာတစ်ဖက်ကဆေးရုံနဲ့နီးကပ်တဲ့အခြေအနေပေါ့နော်လက်ဖာရဲသွားလို့ရမယ့်အခြေဒီဟာယူစုံစမ်းပြီးတော့တောင်းရမှာဖြစ်ပါတယ
်ဆေးရုံကဆင်းနိုင်သူကလည်းဒီနေ့382ဦးအထိရှိတာကြောင့်စုစုပေါင်းပြန်ကောင်းလာသူ6838ဦးဖြစ်ပါတယ်ဒီရေအတွက်ကပိုးထွေသူစုစုပေါင်းရဲ့30ရာခိုင်နှုန်းနီးပါးရှိတာပါမြန်မာနိုင်ငံမှာအရေးကြီးတဲ့ရွေးကောက်ပွဲကာလအတွင်းသတင်းသမားတွေကို COVID-19 ထိန်းချုပ်ရေးကန့်သတ်ချက်တွေကနေကင်းလွတ်ခွင့်ပေးဖို့အပြည်ပြည်ဆိုင်ရာသတင်းသမားများဖက်ဒရေးရှင်းအသင်းချုပ် IFG ကတောင်းဆိုလိုက်ပါတယ် COVID-19 ရောဂါပြန့်နှံ့မှုထိန်းချုပ်ရေးနေထဲမှာနေ stay at home ကန့်သတ်ချက်တွေကြောင့်ပြည်တွင်းသတင်းမီဒီယာသမားတွေခီးသွလာခွင့်ကန့်သတ်ချုပ်ချယ်ခံရသလိုရွေးကောက်ပွဲသတင်းယူဖို့ရှိတဲ့နိုင်ငံသားသတင်းသမားတွေဟာလည်းခီးသွလာနိုင်ခြင်းမရှိကြောင်းအောက်တိုဘာလ10ရက်နေ့ရက်စွဲနဲ့ IFG ရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်ရောင်းတိုင်းဒေသကြီးအတွင်းအိမ်ထဲမှာနေ stay at home ကန့်သတ်ချက်ကိုအစိုးရက September 20စတီနီကစာပြီးခြားထားခဲ့တာဖြစ်သလိုမြို့နယ်အများစုမှာလည်း stay at home အမိန့်ကန့်သတ်ရက်ကိုတိုးချဲ့ခြားထားတာဖြစ်ပါတယ်။အဲ့ဒီအမိန့်အရရောင်းတိုင်းအတွင်းကမြို့နယ်တွေအကြားကူးလူသွားလာခွင့်ကိုပိတ်ပင်ထားတာဖြစ်ပြီးစေဝန်တန်းအရေးပေါ်လုပ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကကင်းလွတ်ခွင့်ရကြပါတယ်။ဒါပေမဲ့သတင်းသမားတွေကတော့ကင်းလွတ်ခွင့်မရကြဘူးလို့ IFJ ကထောက်ပြထားပါတယ်။ကယောကကြက်ရောက်ချိန်၊ကျမကြီးဆိုင်ရာအကြက်တဲတွေတွေ့နေချိန်နဲ့ယူကဝဲကာလာနီကလာတဲ့အချိန်မှာသတင်းမီဒီယာသမားတွေသတင်းရယူခွင့်ရရှိဖို့ကအရေးကြီးကြောင်းသတင်းသမားတွေရယူနိုင်တဲ့သတင်းတွေကလူတွေရဲ့အသက်ကိုကယ်တင်နိုင်သလိုကယောကတက်ရောက်မှုတန်ရော့ပါစေနိုင်အောင်လည်းဆောင်ကျဉ်ပေးနိုင်ကြောင်းဒါကြောင့်မြန်မာအာဏာပိုင်တွေအနေနဲ့သတင်းသမားတွေကိုလွတ်လပ်စွာသွားလာခင်ပေးဖို့လိုအပ်ကြောင်း IFJ ကတိုက်တွန်းထားပါတယ်ခင်ဗျဖိလစ်ပိုင်တောင်ပိုင်းမင်ဒနာအိုဂျွန်ဘောကမာရာဝီမြို့မှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအသွာလာပိတ်ပင်တဲ့အမိန့်ကိုသမ္မတရိုဒရီဂိုဒူတာတီကထုတ်ပြန်လိုက်တဲ့ကြောင်းမွတ်စလင်သဘုံတွေနဲ့ပဋိပက္ခဖြစ်ပွားနေတဲ့နယ်မြေတွေလုံခြုံရေးပုံမတင်းကျပ်သွားခဲ့ပါတယ်။မာရာဝီမြို့နယ်လနာအိုဒါဆာပြည်နယ်ပတ်ဝန်းကျင်ဒေသတစ်ပိုက်ကိုစက်တင်ဘာလ28ရက်နေ့ကစပြီးအော်တိုဝါလာဂုံအထိ community quarantine ချမှတ်ထားကြောင်းဖိလစ်ပိုင်သမ္မတရိုဒရီရဲ့ website မှာကြေညာထားတာပါ။လနာအိုဒါဆာပြည်နယ်ရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုလုံးဝနီးပါးမရှိတဲ့နေရာကနေစက်တင်ဘာလလယ်မှာပြည်နယ်အုပ်ချုပ်ရေးမှူးအပါအဝင်လူပေါင်း450နီးပါးကူးစက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်စစ်တပ်နဲ့အမျိုးသားရဲတပ်ဖွဲ့ဝင်တွေကကိုရိုနာလိုက်နာစေရေးနဲ့တဘုံတို့ရဲ့လှုပ်ရှားမှုနှစ်ခုစလုံးကိုတပြိုင်တည်းစောင့်ကြည့်နေမှာဖြစ်တယ်လို့လည်းလေ့လာသူတွေကခန့်မှန်းကြပါတယ်။ COVID-19 ကိုအကြောင်းပြပြီးလုံခြုံရေးတပ်ဖွဲ့တွေနေရာချထားတာကိုတရားဝင်လက်ခံရမယ့်အနေအထားဖြစ်လာတယ်လို့လည်းနိုင်ငံရေးသိပ္ပံပညာရှင် Harman Craft ကပြောပါတယ်။မြန်မာနာဝကျွန်းပေါ်မှာရှိတဲ့ Lanao Del Sar ပြည်နယ်ဟာဖိလစ်ပိုင်တပ်ဖွဲ့တွေနဲ့ကိုပိုင်အုပ်ချုပ်ခွင့်ပုံမရရှိရေးတောင်းဆိုနေတဲ့မွတ်စလင်လက်နက်ကိုင်အုပ်စု20လောက်အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာလည်းဖြစ်ပါတယ်။ဗီဒီယိုအတူလေးတွေကို online ကနေရိုက်ကူးဝင်မြနိုင်တဲ့ TikTok application ကိုပါကစ္စတန်နိုင်ငံမှာပိတ်ပင်လိုက်ပြီဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်ရာနိုင်ငံတွေအချင်းစရိတာပိုင်းဆိုင်ရာထိခိုက်နိုင်တာနဲ့မဖွဲ့မရပုံတွေတွေ့မြင်ရနိုင်တာကြောင့်အခုလိုပိတ်ပင်တာလို့ပါကစ္စတန်ဆက်သွယ်ရေးအာဏာပိုင်အဖွဲ့ PTA ကပြောပါတယ်။ဥပဒေနဲ့မညီတဲ့ပုံတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်ပြီးပိတ်ပင်ပေးဖို့ TikTok ကိုပါကစ္စတန်အာဏာပိုင်တွေကအကြိမ်ကြိမ်ညွှန်ကြားခဲ့ပေမဲ့TikTok ကဒီညွှန်ကြားချက်တွေကိုအပြေအဝမလိုက်နာတာကြောင့်နိုင်ငံတွင်းအသုံးပြုခွင့်ပိတ်ပင်ဖို့အမိန့်ထုတ်ပြန်လိုက်ရတာဖြစ်တယ်လို့လည်း PTA ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ TikTok ဘက်ကတစုံတရာတုံ့ပြန်ခြင်းမရှိပါဘူး။ပုံကိုယ်ရေးအချက်လက်တွေလုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်စရာတွေရှိတာကြောင့် TikTok application ပိုင်ရှင်ဖြစ်တဲ့တရုတ်အခြေစိုက် Biden's company ဟာလည်းဒီကမ္ဘာလုံးတိုက်နာနဲ့ဖိအားပေးတာကိုခံနေရတာဖြစ်ပါတယ်။အိန္ဒိချင်းအိန္ဒိယနိုင်ငံကလည်းလုံခြုံရေးအကြောင်းပြချက်နဲ့ TikTok အပါအဝင်တခြားတရုတ် company တွေတီထွင်တဲ့applications တွေဒါဇင်းနဲ့ချိန်ပြီးပိတ်ပင်ထားပါတယ် TikTok အတွက်ဝင်ငွေအများဆုံးရရှိရာ American နိုင်ငံနဲ့တခြားနိုင်ငံတွေမှာလည်း TikTok အသုံးပြုခွင့်နဲ့ပတ်သက်ပြီးစီစဉ်မှုတွေကိုပြုလုပ်နေပါတယ်ခင်ဗျာစနေနေ့မနေ့ကနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ဗီယိုအမေရိကန်တန်ကဆက်လက်တန်းနှွင့်နေပါတယ်ရှင်။ကျမခင်ဆိုးဝင်းပါ။မြန်မာနိုင်ငံမှာအထွေထွေရေကောက်ပွဲကျင်းပဖို့တလာပဲလူပါတော့တယ်။ COVID-19 ကပ်ရောဂါကာလမှာလွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲကိုစိတ်ချလုံခြုံစွာအထမြတ်အောင်ကျင်းပနိုင်မှာမလားဆိုတာနဲ့ပတ်သက်ပြီးတော့ပြည်အောင်စုရေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကို VOA ကတည်တံ့ဆက်သွယ်မေးမြန်းထားပါတယ်။အဲ့ဒီဆက်သွယ်မေးမြန်းချက်တွေကအရေးကြီးတဲ့အချက်တချို့ကိုကောက်လို့ပြီးတော့ကျမတင်ဆက်ပေးပါမယ်။တကယ်လို့ဒီကတ်ယောဂါကဆက်ပြီးတော့ဆိုးနေမယ်ဆိုရင်ရောရွေးကောက်ပွဲရွှေ့ဆိုင်မှုအလားအလာရောရှိပါလားရှင်
။ COVID ကာလမှာကျင်းပသွားတဲ့တောင်ဘူရီးယားလို့ဟုတ်လားစင်ကာပူလို့တီတီလင်နာတို့ရှိပြီးသားတွေသူတို့လည်း COVID ကာလမှာလုပ်သွားတာ။အခုကျွန်တော်တို့လည်းဆိုရဲအမေရိကန်ဘာသာလုံးမှာမလား။ဒီမှာတော့ရကျွန်တော်တို့တော့အသေးပြောက်အများကြီးဒီလောက်ရှိနေရတယ်ရွှေ့လားအမေရိကန်မှာ။အမေရိကန်တမရရွေးကောက်ပွဲလုပ်မှာမလားဒီမှာတော့လေ။အဲ့ဒါဒီလိုသုံးရတဲ့နိုင်ငံကြီးအတော်တို့ဒီနေရာကျွန်တော်တို့ကသူ့ဘလောက်ဂျာနူနေတဲ့နေရာကမလို့ဘူးဆိုရင်ဘာအကြောင်းပြအဲ့ဒါကျွန်တော်တို့ကဟိုတာမကြီးချုံကဒီဘက်နဲ့လောက်တာမဟုတ်ဘူးတာမကြီးချုံကကြည့်ပြီးလုပ်မယ်ဒါကြောင့်မလို့ကျွန်တော်တို့ကကိုဗစ် -19 ရောဂါအကောက်ွဲထိတုတ်ကူးစားရေးဘိုးအဆင့်အမျိုးသားကော်မတီအမျိုးသားကော်မတီဘိုးအဆင့်ရဲ့လမ်းညွှန်မှုနဲ့ကျွန်တော်ယူထားတယ်တာမကြီးရဲ့အားသားဝန်ကြီးဌာနထုတ်တဲ့ဒါလမ်းညွှန်မှုနဲ့ကျွန်တော်ယူထားတယ်နောက်ဧသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ရဲ့ကန့်သတ်ချက်တွေကိုလည်းကျွန်တော်တို့ကလိုက်နာပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ရုပ်ဝတ်ပြောင်းကျွန်တော်ကြိုးစားဆောင်ရွက်သွားမှာဒါပြည်သူ့အဓိကဆိုတာတော့လို့ပါပြည်သူပူးပေါင်းကူညီဖို့လို့ပါ
ဟုတ်ကဲ့ပါဒီရွေးကောက်ပွဲမကျင်းပနိုင်မဲ့ဟိုစီရေးပဋိပက္ခတွေဖြစ်နေတဲ့နေရာတွေရှိပါတယ်ဥပမာရခိုင်ပြည်နယ်မှာဆိုလဲတော်တော်လေးကိုတချို့မြောက်ပိုင်းဘက်မှာမလုပ်နိုင်ဘူးပေါ့နောက်ဆရာဟိုဥက္ကဋ္ဌကြီးကိုယ်တိုင်သွားပြီးတော့ညှိနှိုင်းတာရှိခဲ့တဲ့ဒီဝဒေသမှာရောဟိုဒီဒီမျိုးပေါ့ရှမ်းမြောက်ပိုင်းပေါ့နော်အဲ့လိုမျိုးဒေသတွေမှာရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုကျင်းပနိုင်ခြင်းရှိပါလားရှင်ကျွန်တ
ော်တို့ဝဒေသကိုကျွန်တော်တို့သွားပြီးတော့ရွေးကောက်ပွဲကျင်းပနိုင်မှုအခြေအနေရှိရှိသွားရလေ့လာပါအဲ့ဒီဝဒေသကတကယ်တော့ကောင်းတော်နေရာရွေးကောက်ပွဲကျင်းပလို့ခြင်းသိရှိပါဘူးဒါရွေးကောက်ပွဲလုပ်လို့ခြင်းသူတို့ကြည်ကြည်ပြီးဘူးပေါင်းဆောင်ရမှာအခြေအနေရှိတယ်ဒါပေမဲ့ကျွန်တော်တို့အားနည်းတဲ့သူတို့သွားတွေ့တာအဲ့ဝါဒေတာမာမြင့်တယ်မှာရှိတဲ့ဒီဥကြီးမာသိန်းကောင်ကနိုင်ငံသားစစ်စီကပ်ပြားတက်တောင်းလောက်ပဲရှိမာသိန်းကျွန်တော်တို့ကနိုင်ငံသားစစ်စီကပ်ကိုအခြေခံမဲဆင်းနေကြတာသူကမာသိန်းလောက်တော့ရှိတယ်နိုင်ငံသားစစ်စီကပ်က2000လောက်ပဲရှိတယ်တကယ်သူတို့ထုတ်ပြန်ပြီးထုတ်ပြန်လာတဲ့ဝါနိုင်ငံသားကပ်ကရှိတယ်ဒါကျွန်တော်တို့အစိုးရလုပ်နေတဲ့ကပ်မှုတွေကျွန်တော်တို့သုံးပြီးလုပ်ရတယ်အဲ့ဒါကျွန်တော်တို့ကအဒီအရအလုံးမာသိန်းလုံးကိုတင်ရသီကပြရရတော့အချိန်မပြီးတော့ဘူးအတန်းလို့အချိန်မီအောင်ဆောင်ရွက်ပေးနိုင်တဲ့အခါကျရင်ဒါကျွန်တော်တို့ဒီတော့ဝတ်လို့ကျွန်တော်စီစဉ်ချိပါတယ်အခုတော့ဒီဝါဒီအရဝါဒီတာရတော့ဆန္ဒထားခဲ့ရတဲ့အချိန်ရောက်ခုနပြောတဲ့ရခိုင်တို့အချို့လည်းလည်းဒီဟိုပရိပတ်ဖြစ်တဲ့နေရာတွေကတော့ကျွန်တော်တို့အခုချိန်မှာကာဝေးဝန်ကြီးဌာနရဲ့ပြည်ထောင်ဝန်ကြီးဌာနရဲ့ပြည်ရင်ကြီးရောက်တော့တင်ပနိုင်ပြီရှိမရှိသဘောထားတွေကျွန်တော်တို့ကြောင်းခံထားပါတယ်။ကြောင်းခံထားလို့သူတို့ဆရာသဘောထားတွေရလာပြီဆိုရင်အဲ့ဒီသဘောထားဟိုအခြေခံပြီးတော့ကျွန်တော်တို့ဒီတော့ဘယ်မှာတင်ပနိုင်တယ်ညွှန်တယ်ပြင်ညာပြီးတော့ဒါပေမဲ့အဲ့ဒီအခြေအနေတော့ကျွန်တော်တို့ ဒါစောင့်ဆိုင်ပြီးတော့ကြည့်နေတဲ့အချိန်ကိုကြည့်ပါတယ်ကျွန်တော်တို့ကြားအမြင်တော့ကျွန်တော်ပြန်ပြန်နိုင်တယ်လို့
ဟုတ်ကဲ့ပါဟိုဒီရွေးကောက်ပွဲလေ့လာနေတဲ့ဒီဟိုအဖွဲ့တွေကနေပြီးတော့သုံးသက်ချက်ပေါ့နော်သူတို့စစ်တမ်းနေကောက်ယူတဲ့အခါမှာဒီဒီကယောဂါကာလာကြီးမှာပေါ့နော်ရွေးကောက်ပွဲလာပြီးဘဲပေးနိုင်ဖို့ခန့်မှန်းချက်က55ရာခိုင်နှုန်းလောက်ပဲရှိရဲဆိုတော့ဒီရွေးကောက်ပွဲတခုဖြစ်မြောက်ဖို့အတွက်ကဘယ်နှရာခိုင်နှုန်းလောက်ရှိမဲလာပေးမှရွေးကောက်ပွဲအထမြောက်တယ်လို့ခေါ်နိုင်ပါလဲရှင်
ကျွန်တော်ဒီမဲပေးရရာခိုင်နှုန်းကဒီကျွန်တော်တို့ရွေးကောက်ပွဲမှာဥပဒေမှာကဘယ်နှရာခိုင်နှုန်းလာပေးမှအောင်မြင်လဲဆိုတော့တက်ဒီပြတ်ထမ်းချက်မရှိဘူးဒီအများဆုံးရတဲ့လူအနိုင်ယူ FPTP purpose boost ဖြစ်တဲ့တွေလာပေးတဲ့လူတွေအရေးအတွက်အဲမှာအများဆုံးရတဲ့လူနိုင်မှာပဲကျွန်တော်အခုနေကြောင်းရတော့ဒီလိုပဲသဘောပေါက်တာအတချို့ကအခု50ကျော်ရေရွေးတော့အခါမှာအဲ့လားတွေကကိုတိမောင်ချင်းကပြောင်းတဲ့ခါမှာလာပါကျွန်တော်တို့ရွေးတော့ဘွယ်ဒီတမန်ရွေးတော့ဘွယ်ဒီဒီတွတ်တော်ဘူးတဲ့ရွေးတော့ဘွယ်မှာညာနဲ့တမန်ထားတာမရှိဘူးလာပေးတဲ့လူတွေမှာအများဆုံးရတဲ့လူအနိုင်ရတယ်။ဒါမို့ရန်သူကမတဲ့တဲ့ကြည့်လို့မစိုးရိမ်။လာပေးတော့ရဲ့အများကြီးရတဲ့လူကျွန်တော်တို့ကအနိုင်ပေးမှာ။ဒါဥတွေပါ။
ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကို VOA ကတီးတန့်ဆက်သွယ်မိ мян ထားပြီးတော့အဲ့ဒီထက်ကကောက်နှုတ်ချက်တချို့ကိုတင်ဆက်ပေးခဲ့တာပါ။တီးတန့်ဆက်သွယ်မိ мян ချက်အပြည့်အစုံကိုတော့တနင်္ဂနွေနေ့ည9နာရီနဲ့တနင်္လာနေ့မနေ့6နာရီမှာထုတ်လွှင့်မယ်။မြမဒီမိုကရေစီရေးရအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်
။ကျမဆုမမရှင်ကမ္ဘာကယောဂါ COVID-19 ကူးစက်တဲ့သူနေ့စဉ်လိုထောင်နဲ့ချီတွေ့လာရချိန်မှာ Fever Clinic ခမဲ့ဆေးကန်းဒီမှာလူနာထက်ဝက်ကျော်လောက်မှာပိုးတွေ့ရှိနေတဲ့အခြေအနေနဲ့အရေးပေါ်ဆေးကုသမှုလိုအပ်ချက်အရအခမဲ့ဖျားနာကူးဆေးကန်းတွေထပ်တိုးချက်ဖွင့်လှစ်နိုင်ရေးစ조사နေကြတဲ့အကြောင်းပြောပြပေးချင်ပါတယ်။ဟုတ်ပါတယ်။အခုဆိုရင်ယောဂါပိုးတန်ရရှိတဲ့သူတွေကိုအချိန်တိုအတွင်းမှာအမြန်ဆုံးပိုးရှိမရှိအုပ်စုလိုက်စစ်ဆေးပေးနေတာမို့ဒီအပိုင်းမှာကိုတထောင်ဝန်းကျင်လောက်နေ့စဉ်လိုပိုးတွေ့ရှိနေတာကြောင့်အခုဆိုရင်မြန်မာနိုင်ငံတဝန်းလုံးတိုင်းတာနဲ့ COVID-19 ရောဂါပိုးတွေ့ရှိသူပေါင်းက 12,000 ကျော်အထိဖြစ်သွားပြီဖြစ်ပြီး COVID ကြောင့်သေဆုံးသူကလည်း900ကျော်သွားပြီဖြစ်ပါတယ်။ဒီလိုကပ်ရောဂါဖြစ်နေချိန်ဖြစ်သူတွေဖျားနာမကျန်းမာလာရင်အခမဲ့ကျန်းမာရေးစိတ်ကူတာမှုပေးနေတဲ့ Fever Clinic တွေထဲမှာအထူးသဖြင့်အင်းစိန်မြို့နယ်နဲ့မြောက်ကလာမြို့နယ်တွေမှာ COVID ရောဂါလက္ခဏာတန်လျာရှိသူတွေမှာရောဂါပိုးရှိမရှိစစ်ဆေးပေးနေတာဖြစ်ပြီးဒီလိုနေ့စဉ်စစ်ဆေးမှုတွေထဲမှာစစ်ဆေးသူတွေကထက်ဝက်ကျော်လောက်နေ့စဉ်ပိုးတွေ့ရှိနေတယ်လို့အင်းစိန်မြို့နယ်ကဆရာဝန်ဒေါက်တာညင်ညီဆိုက VOA မြန်မာပိုင်းကိုပြောပြပါဗျ။
ဒီနေ့50ဝန်းကျင်ပေါ့နော်50ဝန်းကျင်စစ်တဲ့ဟာမှာဟို 50% ကျော်ကျော်ပေါ့နော်။ငါ50နဲ့55ရာခိုင်နှုန်းကြားမှာတော့ positive ထွက်တယ်။အဲစစ်တဲ့ဟာတွေပေါ့နော်။ဒီနေ့ဆိုရင်48ယောက်ဆက်လိုက်တယ်အမှ28ရာ positive ထွက်တယ်ကျွန်တော်ကတော့အင်းနေရလူတယောက်တည်းတော့မဟုတ်ဘူးခင်ဗျကျွန်တော်ကတခြားမြို့နယ်တွေကနေလေးစီတခြားဖီဘာကလေးနေရာနေပြီးတော့လွှဲတဲ့ဟာတွေရှိတယ်အဲ့ဒီဟာတွေကိုစစ်တယ်ပေါ့နော်စစ်တဲ့ဟာမှာလည်းကျွန်တော်ကတကယ်ကိုကိုဗစ်လို့တည်ကြတဲ့လူတွေမှပဲထင်တဲ့လူတွေမှပဲစစ်တာပေါ့နော်တွေ့တယ်ဆိုတာနဲ့ကျွန်တော်ကအဲ့ဒီတွေ့တဲ့လူတွေကိုအမိလက်ဆိုင်တခါလဲအင်းနေဆိုင်ကိုတန်းပို့တာသူတို့အိမ်မပြန်ခိုင်းတော့ဘူးစစ်တာတော့တော်တော်လေးများနေပါတယ
်အခုဆိုရင်တော့လူလူကြားမှာနေမကောင်းမကျန်းမှာဖြစ်လာသူတွေများလာတဲ့အတွက်ပြည်သူတွေကိုအရေးပေါ်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်မှုအခမဲ့ဖျားနာကူဆေးကန်းတွေကိုမြို့နယ်တွေမှာအသစ်ထက်တိုးချဲ့ဖွင့်လှစ်နိုင်မှုစ조사နေတယ်လို့စေတနာဝင်နဲ့ဆရာဝန်အင်အားတွေထပ်ဖြည့်နိုင်ရေးလဲမြန်မာနိုင်ငံဆရာဝန်သင်းနဲ့အတူဝိုင်းဝန်းကြိုးပမ်းနေကြတယ်လို့အခမဲ့ဖျားနာကူဆေးကန်းကွန်ရက်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
ဖွင့်မဲ့မြို့နယ်တွေရှိပါတယ်ကျွန်တော်ယာရာစံကြောပစွန်တော်စင်ငယ်မြို့ပေါ့နော်ပြန်ဖွင့်ဖို့လည်းအစီအစဉ်ရှိပါတယ်ဘာလို့လို့ဖွင့်ရည်ရွယ်ချက်ကတော့ကျွန်တော်တချို့မြို့နယ်ကတော့ဖီဝါကလေးနေမရှိတော့အဲ့မြို့နယ်ကလူတွေကပြဿနာဒါမှတပြရပဲဆိုတော့ပြဿနာပေါ့နော်ဖီဝါကလေးနေမရှိရပုံမှာသူတို့တော့အခက်ကျင်းပြစရာမရှိဘူးခင်ဗျ။အဲကျဆေးရုံနေဆိုလဲဆေးရုံနေမှာလဲလူနာအရန် workload တွေကများတော့သူတချို့တော်တော်များများမသွားချင်အောင်ဆေးရုံနေမှာလဲမရှိတဲ့မြို့နယ်ကလူတွေကအနည်းဆက်ဆုံးမြို့နယ်ကိုလည်းကြောက်ရောက်လာတယ်။ဒါတော့အမှတမြို့နယ်တမြို့နယ်ဖီဝါကလေးကလူတွေကအများကြီးဖြစ်တော့ဒီအဓိကမြို့နယ်တိုင်းကိုဖွင့်ဖို့အတွက်ကိုတော့ plan လုပ်နေတယ်ပေါ့နော်ကျွန်တော်မြန်မာနိုင်ငံဆောင်များအသင်းရဲ့ကျွန်တော်တို့ဒီ community fever clinic ရန်ကုန် network ရဲ့ပုံမှန်လုပ်ကြတာပေါ့နော်
COVID-19 ရောဂါပိုးတွေ့ရှိမှုအများဆုံးတိုင်းဖြစ်တဲ့ရန်ကုန်တိုင်းတွင်မှာ COVID ရောဂါလက္ခဏာတန်လျာရှိသူတွေကိုအင်းစိန်နဲ့မြောက်ကလာပါဆေးကန်းတွေမှာတခါတည်းရောဂါပိုးရှာဖွေပေးနေတဲ့ခြေနေကိုလည်းဒေါက်တာကျော်မင်းထွန်းကရှင်းပြပါဗျာ။အ
ဲလောလောဆယ်တော့ဆင်းရဲရတော့22ခုပေါ့နော်။22မျိုးတွေကတော့လည်းရှိရောကုန်းချံကောပါတော့လူနာကိုရန်နေပြီပေါ့နော်ကျွန်တော်ဆေးကန်းမှာ။ဟိုဒီဗဟန်းကအကယ်ဆမဲ့ဆို23ဖြစ်ပါပေါ့နော်။23တခြားလူဖွင့်ဖို့ဟိုတော့အစီအစဉ်ရှိနေ။ဟုတ်အခုကကျွန်တော်မြောက်ကလာဖီဘာကလင်းနစ်ကလည်းဆော့ယူပေးနေပြီပေါ့နော်အင်းစိန်ဆော့ယူပေးနေတယ်ကျွန်တော်တခြားဖီဘာကလင်းနစ်ကပါလဲဆိုတော့အဓိကကိုဗစ်ကြောင့်ဖျားလာရာသီဒုက္ခကြောင့်ဖျားလာမဖျားတာတခုပဲပေါ့နော်အဲနောက်တစ်ခုကအနမ်းကြောက်လူနာလာတယ်ကျွန်တော်တို့အခုမျိုးနဲ့တော်တော်များများအနမ်းကြောက်စင်တာရရှိပြီပေါ့နော်အနောက်စမီယာစင်တာပေါ့နော်နေရာလို့ရှိတယ်ဆိုရင်ကျွန်တော်အဲ့လူနာအနမ်းကြောက်စင်တာပို့လိုက်တယ်ဖီဘာကလင်းနစ်မှာဆော့ယူတဲ့အနေထားသလောတယ်တော့နှစ်ခုမှပဲရနေသေးတယ်မြောက်ကလာနဲ့ င်းစိမ်သွားပဲရသေးတယ
်မြို့နယ်တွေကအခမဲ့ဖြားနာကူဆေးကနေမှာဆေးကလာပြတဲ့သူများလာတယ်လို့နေစဉ်လို့ပိုးတွေ့ရှိမှုဥယျာဉ်ကလည်းများပြားလာနေပါတယ်ဒီလိုအခြေအနေမှာတော့စေတနာဝင်တဲ့ဆေးပညာရှင်တွေဆရာဝန်သူနာပြုတွေဘက်ကဆေးရုံဆေးကနေမှာအချိန်ပြည့်ကုသပေးနေကြခြင်းပြည်သူတွေဘက်ကလည်းယောဂါကူဆက်မှုကြိုတင်ကာကွယ်တားဆီးနိုင်ရေးဆောင်ရွက်ရှောင်ရွက်အချက်တွေကိုအထူးလိုက်နာပြီးဝိုင်းဝန်းကူညီပေးကြပါလို့စေတနာဝင်တဲ့ဆရာဝန်တွေကမြစ်တာရက်ခံပါတယ်ရှင်ကျွန်မဆုမမ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာတမ်ဘရွန်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS အကြစီရင်တင်းမာမှုတွေကြောင့်ဒေသခံတွေဆက်လက်ထွက်ပြေးနေသလိုရွေးကောက်ပွဲထိခိုက်မှာကိုစိုးရိမ်တာတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါကြောင်မဲမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာဟာပြည်ထောင်စုကားလမ်းမကြီးရဲ့တောင်ပယ်ချမ်းမှာဖြစ်ပွားနေပြီးကျေးရွာအတော်များများကဒေသခံတွေဟာဘေးလွတ်ရာဖုန်ကြီးကျောင်းတွေမှာတွားရောက်ခိုးလုံနေကြတာပါလက်ရှိစီးရီးကင်းမာနေတဲ့အခြေအနေနဲ့စစ်ဆောင်တွေတိုးမြင့်လာတဲ့အခြေအနေကိုစစ်ဆောင်စခန်းတွေကိုတွားရောက်ကူညီနေတဲ့ကမ်းလင့်လယ်မြပရာဟိတအဖွဲ့နောင်ပင်ရဲ့အတွင်ရင်မှုဦးဆိုင်နေအောင်က VOA ကိုအခုလိုပြောပါတဲ့
သူရေ3000ကျော်သွားပြီဒီနေ့စစ်ဆောင်တစ်ခုတိုးတယ်လေအဟိုက်ကွေမှာဟိုကျွန်တော်တို့ပုံဦးတည်းကတော့စစ်ဆောင်နေရှိနေတဲ့အထိကတော့အေးချမ်းသွားတယ်ငကူမူလဖြစ်တဲ့အဲ့ခံခိုင်းတောင်ထိပ်ပဲအတက်တွေကလည်းအဲ့ဘက်ကိုရောက်သွားပြီဆိုတော့အဲ့အပေါ်မှာတော့တော့ရှုပ်နေတာပေါ့အဲ့ကဒီနေ့အဲ့ဒါပဲလေခံခိုင်းအဲ့ဟိုဟိုက်ကွေစစ်ဆောင်စခန်းတိုးတယ်ဆိုတော့အဲ့အပေါ်ဘက်ကနားအောင်နားချံဆိုတော့အဲ့ကစီဆောင်နေပြီလားကျွန်တော်တို့လည်းလမ်းမှာပဲတွေ့တာထော်လာလေးလုံးတို့တွေထော်လာကြည်နေနဲ့ပြေးလာကြတော့ဗျာ
ကြာသာပရင်းနေ့အထိတော့ပရာဟိတအသင်းတွေအလူရှင်တွေကူညီပေးတာကြောင့်စမ်းနက်ရိက္ခာပိုင်းမှာအတန်အသင့်အဆင်ပြေးနေပေမဲ့ကိုဗစ်ကာကွယ်ရေးအတွက်နှာခေါင်းဆီးဆက်ပြားလက်ဆေးရည်စီးဝါးနဲ့အမျိုးသမီးလဆင်သုံးပစ္စည်းတွေလိုအပ်နေတယ်လို့လူဦးရေများပြားတာကြောင့်အင်သာတွေလည်းလိုအပ်နေတယ်လို့ပြောပါတယ်ဒီကနေ့မနေ့မှာတော့ပရာဟိတအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့တွေစုစုပေါင်း10ဘွဲလောက်ဟာစစ်ဆောင်စခန်းတွေရှိရာကိုတွားရောက်ခဲ့ပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကစစ်ဆောင်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာကိုအဓိကထောက်ပံ့ပေးနေကြောင်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကြောင်မဲခရိုင်ရဲ့ခရိုင်ဦးစီးမှုဦးသိန်းဝင်းထွတ်ကပြောပါတယ်။
တော်တယ်လည်းတော့တောင်းနေရတယ်ကျွန်တော်တို့ဆိုင်ရခါဖို့ကျွန်တော်တော့ထောက်ပံ့တာပဲ toilet ကြီးကအဆင်မပြေတဲ့အတွက်ကျွန်တော်အကြာကြီးအဖွဲ့နဲ့ကျွန်တော်ဆိုင်တည်လို့လေတေဖို့ဟိုတာလုပ်နေပါလေသူတို့ကအန်ဂျူလန်ကားနဲ့ဆိုတော့တစ်ခါသွားရင်သူတို့က10ဘိုင်း15ဘိုင်းလောက်ပဲကားတာဆိုလေကျွန်တော်အဝေးစားတွေလည်းနောက်ပိုင်း6ဘိုင်းမှရှိရခုကလေးဒီစီ10မျိုးပေါ့နော်ဟုတ်
လက်ရှိကောက်ယူထားတဲ့စီရင်ရအိမ်တောင်စု404စုလူဦးရေ1,142ဦးအတွက်ထောက်ပံ့ထားကြောင်းပြောပါတယ်ကြောင်မဲမြို့နယ်မဲဆန္ဒနယ်အမှတ်2ရဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံကကြောင်မဲမြို့အတွင်းမှာလဲဆစ်ဆောင်တွေကိုကိုကြီးထောက်ပံ့မှုအလူခံဌာနဖွင့်ပြီးဆောင်ရွက်နေကြောင်းနဲ့လာရှိုးတီဘော့နောင်ပိန်တို့ကနေလဲပရာဟိတအဖွဲ့တွေတွားရောက်ကူညီပေးနေကြောင်းပြောပါတယ်သူကလက်ရှိဖြစ်နေတဲ့တိုက်ပွဲဟာရက်ရှည်ကြလာမယ်ဆိုရင်ရွေးကောက်ပွဲကိုထိခိုက်နိုင်ကြောင်းနဲ့အခုလိုပြောပါတယ
်တိုက်ပွဲပုံစံကတော့ကျွန်တော်တို့ခန့်မှန်းကြည့်ရတာကရက်ကြာရတော့မတော်တော့ဘူးအဲ့ဒီရက်20ထက်ကျော်တော့ရင်ကျွန်တော်တို့ဒေတာမှာရေးတော့ပွဲစိတ်ဟုတ်ဖြည့်ထုတ်လာနိုင်တယ်ဗျ။တဘောကတော့နေနေနေနဲ့တော့သိရသိရဖြစ်နေလို့ရေးတော့ပွဲကျင်းမှရင်တရားမျှတမှုမရှိနိုင်ဘူး။ဒါညာနဲ့အိုး2015တော့ရောမိုင်းရှိဘက်မှာဆိုင်းရမှုရတယ်ရေးတော့ပွဲစိတ်။အဲ့ဒါကတော့ကျွန်တော်ဆွေးရရတယ်ဗျ။
လက်ရှိအခြေအနေမှာတော့ဆစ်ဆောင်တွင်နေထိုင်တဲ့ကျေးရွာတွေမှာ COVID-19 ကူးစက်တာမရှိသေးတဲ့အတွက်ယောဂပြန်ပွားမှာအထူးစိုးရိမ်စရာမရှိသေးပေမဲ့ဆစ်ဆောင်ဘုံကြီးကျောင်းတွေမှာကျန်းမာရေးလမ်းညွန်ချက်တွေကိုလိုက်နာဖို့တော့အခက်အခဲရှိနေတယ်လို့ပြောပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတမ်ဘရော့ဘက်ကသူတို့ရဲ့တက်စခန်းတွေကို RCSS တပ်ဖွဲ့ဝင်တွေကလာရောက်ပစ်ခတ်တိုက်ခိုက်တာရှိကြောင်း VOA ကိုပြောဆိုထားသလို RCSS ဘက်ကလည်းတမ်ဘရော့ကထိုးစစ်ဆင်တာကြောင့်ခုခံတိုက်ခိုက်တာဖြစ်ကြောင်းပြောဆိုတာတွေရှိပါတယ်ဒေသခံပြည်သူတွေကတော့ဗုဒ္ဓဦးနေကတမ်ဘရော့ကရဟတ်ရင်နဲ့ပစ်ခတ်တိုက်ခိုက်တာရှိကြောင်းနဲ့ RCSS ကလည်းကြောင်မဲမြို့ဝင်အစိုးရတပ်ရင်းကိုလာရောက်ပစ်ခတ်တာပြည်တော်စုလမ်းမပေါ်မှာစစ်ရင်တန်းကိုပစ်ခတ်တာတွေရှိကြောင်းပြောဆိုကြပါတယ်ဒီရက်ပိုင်းအတွင်းမှာတော့တမ်ဘရော့ဘက်ကစစ်အင်အားထပ်မံတိုးမြင့်လာတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ဆလာဒီကဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများဆုံးဆက်ရေးသားနေကြသလဲဆိုတာကိုကြည့်ကြအောင်ပါ။မူရင်းအဝမူရင်းအသုံးထုံးတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကျော်စန်းသားပါ။ A coronavirus wave is hitting Myanmar, but Suu Kyi vows elections will go ahead. မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကြီးထွားနေပေမဲ့ဒေါင်ဆန်းစုကြည်ကရွေးကောက်ပွဲကိုဆက်လုပ်မယ်လို့ပိုင်းခြားထားခြင်းဆိုတဲ့ကောင်းစင်နဲ့ရှီဘာနီမာတာနီနဲ့ကိပ်ဒိုင်မန်တို့ရေးတဲ့ဆောင်းပါးကို The Washington Post ကထုတ်လို့ပြောပြပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ဒီအတွက်သေဆုံးမှုများပြားလာပြီးမနိုင်မနှင်းဖြစ်ရတဲ့အခြေအနေအတွက်တောင်းမှန်စကားပြောတဲ့မင်ကွန်းထဲမှာပဲဒေါင်ဆန်းစုကြည်ကရွေးကောက်ပွဲကိုနိုဝင်ဘာ၈ရက်မှာကျင်းပမယ်လို့လည်းပြောကြားသွားခဲ့ပါတယ်။ဒေါင်ဆန်းစုကြည်ရဲ့ NRD နိုင်မှာပဲဆိုတာသံသယရှိစရာမလိုပေမဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်စိုးရင်စရာတွေရှိနေသလိုပဲမြန်မာနိုင်ငံရွေးကောက်ပွဲမှာလည်း NRD ထောက်ခံသူတွေသန့်နှင်းချီပြီးမယုံတွေမှာစူးယုံလာမဲ့ကိစ္စအတွက်ရတဲ့မအေးဖြစ်ရပါတဲ့။တချင်းထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာစေအုပ်ချုပ်ရေးကနေအသွင်ကူးပြောင်းလာခဲ့တာနှစ်တွေကြာမြင့်ခဲ့ပြီးသည့်တိုင်အောင်မမြတ်မတနဲ့နှေးကွေးလေးလံနေစေဖြစ်တဲ့ညံဖျင်းသောမြမကျန်းမာရေးစနစ်ကိုလည်းပဲမိမောင်းထိုးပြနေတယ်လို့ဆိုထားပါတယ်။မြန်မာကိုဗစ် -19 ကာယရောဂါကြောင့်သေဆုံးများမှုဟာတသိန်းမှာတယောက်သာရှိပြီးတသိန်းမှာ65ယောက်တောင်ရှိနေတဲ့အမေရိကန်ပြည်ထောင်စုနဲ့ဆိုင်ရင်မများဖြစ်ပေမဲ့ပြီးခဲ့တဲ့ရသက်တပတ်အတွင်းမှာတော့ပုံမှန်မြင့်တက်လာခဲ့ပါတယ်။အခုခါကူးစက်မှုအများဆုံးရှိနေတဲ့ရန်ကုန်နဲ့တခြားနေရာတွေမှာquarantine center တွေ၊ဆေးရုံစီပေးခန်းတွေတိုးချဲ့ပြီးစစ်နာရှင်တွေကလည်းပဲအကြုံမှန်တဲ့လှုပ်ဆောင်နေကြပါတယ်။ဒါပေမဲ့လည်းလူနာအရေးအတွက်နဲ့ဆေးဝန်ထမ်းအရေးအတွက်လွန်စွာမမျှမတရှိနေစေဖြစ်တယ်လို့အမည်မဖော်လိုသူဆရာဝန်တူကိုကူကရေးထားပါတယ်။နိုင်ငံရေးပါတီတွေကလည်းလူ90ထက်မစုဝေးရဆိုတဲ့အမိန့်ကိုဆန့်ကျင်ပြီးလူထောင်ချီတဲ့မဲဆွယ်တရားပွဲတွေပြုလုပ်ခဲ့ကြပါတယ်။ NLD ဟာနိုင်ငံရေးအရာအကောက်နေပေမဲ့ကာယောဂါကြောင့်နိုင်ငံစီးပွားရေးအခြေအနေကတော့နှိမ့်ချနေခဲ့တယ်။ဒါပေမဲ့ရန်ကုန်မြို့နေရာအနှံ့မှာတော့ NLD အလံတွေပြလူပြနေတာကိုတွေ့ရပြီးဒီပါတီဒီသားလျင်စီးပွားရေးကိုလွှမ်းခြုံထားပြီးလွှတ်တော်အမတ်25ရာခိုင်နှုန်းရယူထားတဲ့စစ်တပ်ကထိမ့်မိနိုင်တဲ့တခုတည်းသောပါတီဖြစ်တယ်လို့လူတွေကရှုမြင်ကြတယ်လို့လည်းဆိုထားပါတယ်။ဆရေးဆရာသမိုင်းပညာရှင်သက်မြင့်ဦးကတော့လူတွေကြီးညိုလေးစားခံရတဲ့ဒေါန်ဆန်းစုကြည်အနိုင်ရမှာကတော့တေချာသလောက်ပဲ။ဒါပေမဲ့ဒါဟာနိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေဟာဆက်ဆက်မှုရှိနေဘူးဆိုတာကိုပြသနေတယ်။မြန်မာနိုင်ငံမှာနိုင်ငံရေးဆိုတာပုဂ္ဂိုလ်ရေးပဲ။ Politics in Myanmar is about personality. လွန်စွာမမြတ်မတတဲ့စီးပွားရေးစနစ်၊စင်ရဲချမ်းသာကွာဟမှုမြင်မာလာတာ၊ကာယောဂါကြောင့်အလုတ်ကိုင်းနဲ့ဝင်ငွေဆုံးရှုံးရတာစတဲ့ဒီပြဿနာတွေအလုံးဟာနိုင်ငံရေးမှာမထင်ရှားဘူးလို့ပြောကြောင်းကိုကာရေးသားထားပါရခင်ဗျာ။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုတင်ဆက်ပေးသွားပါမယ်။ကျွန်မခင်မြွှေထွေးပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကဒီလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့အမျိုးသမီးတွေရဲ့စိတ်ဝင်စားမှုပါဝင်လှုပ်ရှားမှုတွေကိုလေးလာဆောင်ကြည့်စစ်တမ်းကောက်ယူနေတဲ့ New Myanmar Foundation အဖွဲ့ကရွေးကောက်ပွဲအကြံပေးမမျှနနာတင်တဲ့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးခဲ့ပါတယ်။ဒီလိုရွေးကောက်ပွဲနဲ့အမျိုးသမီးတွေပါဝင်မှုအပြင်ဒီမြန်မာနိုင်ငံရေးမှာဥဆောင်မှုအခမ်းအနားတွေမှာအမျိုးသမီးတွေဘလောက်အတိုင်းအတာအထိနေရာရလာနေကြပြီလဲ။ဒီအမျိုးသမီးတွေပိုပါဝင်လာအောင်ဘယ်လိုအခြေအနေတွေရှိဖို့လိုအပ်နေသလဲဆိုတာနဲ့အနာဂတ်နိုင်ငံရေးမှာအမျိုးသမီးကောင်းဆောင်တွေပုံမှုပေါ်ထွက်လာဖို့အလားအလာတွေနဲ့ပတ်သက်လို့လည်းမမျှနနာတင်တဲ့ဆက်သွယ်မေးမြန်းချက်တာကိုဒီသတင်းပန်မျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင် There's a path we must choose sometime Gotta stand up and fight sometime အမြင့်နနာတင်ရည်ဒီမျိုးသမီးတွေနဲ့ရွေးကောက်ပွဲပါဝင်မှုအပြင်ပေါ့နော် ဒီကျမတို့ဒီအမျိုးသမီးတွေနိုင်ငံရေးဦးဆောင်မှုခံနာတွေမှာပါဝင်လာဖို့အခြေအနေနဲ့ပတ်သက်ပြီးတော့လည်းနည်းနည်းဆွေးနွေးစီချင်ပါတယ်ဒီမြန်မာနိုင်ငံရဲ့လူကြီးတဝက်ကျော်ဟာအမျိုးသမီးတွေပါဆိုတော့ဒီအမျိုးသမီးတွေအနေနဲ့နိုင်ငံရေးစီးပွားရေးလူမှုရေးခံနာအသေးသေးမှာဆုံးဖြတ်ပိုင်ခွင့်ရှိတဲ့ဦးဆောင်မှုနေရာတွေမှာပါဝင်သင့်တယ်ဆိုတာကတော့ကျမတို့အခုအချိန်မှာတော့ဒါပြောဖို့မလိုလောက်အောင်အတော်များများကလည်းလက်ခံထားပြီးတဲ့အခြေအနေဖြစ်လာနေပြီလို့ထင်ပါတယ်ဒါပေမဲ့လေဒီတကယ်တမ်းဥဆောင်မှုနေရာတွေမှာအမျိုးသမီးတွေပါဝင်မှုဟာဖြစ်တဲ့အတိုင်းတာတစ်ခုကိုရောက်နေပြီလို့ထင်ပါသလားရှင
်။ဟိုကျမတို့ဟိုပါပေါ့။ဥမာအဖြစ်ဆိုရင်ကျမတို့ဒီအမျိုးသမီးတွေကတော့အခုနိုင်ငံဖြစ်စင်မှာတော့ပါဝင်လာပြီပေါ့နော်။အဲဒီကိုယ်စားလှယ်တွေလည်းဖြစ်ပြီးတော့တရားလွှတ်တော်တွေမှာလည်းဒါမျိုးကိုနေနေအစိုးရပြုတဲ့ဟာကြီးဒါရှိပြီပေါ့နော်။ဒီအစိုးရအဖွဲ့တွေမှာဆိုလည်းဒါပါဝင်လာပြီပေါ့နော်။မဝင်းကြီးချုပ်အနေနဲ့လည်းအဲဒါပါဝင်လာတာတွေရှိတယ်ဒါပြည်နယ်နဲ့တိုင်းပြည်မှာ။ဒါပေမဲ့တိုးတော်လေးပဲကျမတို့ဟိုပါပေါ့ဒီရာဂိုင်းလုံးအဖြစ်ဒါကြည့်မယ်ဆိုရင်တော့ဒါနည်းနေသေးတယ်ပေါ့နော်။ဥမာအဖြစ်တစ်ခုပြောမယ်ဆိုရင်တော့ဒါပြည်ထောင်စုကော်ပိုရိတ်ကော်မရှင်မှာဆိုရင်ကျမတို့ဒီအလုံး15ဦးရှိရပေါ့နော်ဒီဥက္ကဋ္ဌပါဦးမှာအဲအကုန်လုံးကဒါအမျိုးသားတွေဒီပဲပေါ့နော်။အဲ့လိုပုံစံမျိုးလေးတွေအဲကျမတို့ဟိုအတွေ့ရတယ်။နောက်ဒီကော်ပိုရိတ်ကော်မရှင်ရဲ့ဒီမျိုးနဲ့အဆင့်တော့နော်ဒီခရိုင်အဆင့်နေမှာဆိုရင်လည်းမျိုးသမီးပေါ့ဒီအရာရှိတွေအဲဒီဥက္ကဋ္ဌတွေပေါ့နော်ဒီဒီမျိုးနဲ့ဥက္ကဋ္ဌလို့ဟာမျိုးတွေမှာလည်းပါဝင်မှုကဒါနည်းနေသေးတယ်ပေါ့နော်။ဒါအစိုးရအဖွဲ့တွေမှာဆိုတော့ပို့ပြီးတော့မှဒါဒီဒါထင်ရှားတာကတော့အဲဒီကောင်းဆောင်ပိုင်းကဏ္ဍလေးမှာအမျိုးသမီးတွေအနေနဲ့ကကြတော့ဒီရာဂိုင်းလုံးအဖြစ်တော့ဒါလုံလောက်မှုမရှိသေးဘူးလို့တော့ပြောရမှာပေါ့နော
်။ဟုတ်ကဲ့အဲ့ဒီလိုမရှိသေးတာကဘယ်လိုအခြေအနေတွေကြောင့်ပါလဲရှင
်။မဖြစ်သေးတာလေဆိုတဲ့အပိုင်းကကြတော့ကျွန်တော်တို့ဟိုပါပေါ့ဒီအကြောင်းရင်းကတော့အများကြီးရှိတယ်ပေါ့နော်။ပထမအကြောင်းကကြတော့ဒီအမျိုးသမီးတွေမှာကြတော့သူကနိုင်ငံရေးလုပ်ဖို့ဆိုရင်စဉ်းစားရတဲ့ဟာတွေရှိတယ်ပေါ့နော်။ဥပမာကိုယ်ကလေးကိုကိုကကလေးထိန်းမလားနိုင်ငံရေးလုပ်မလားပေါ့နော်ဒါမှမဟုတ်လို့ရှိရင်ဟိုညာတော့အဖြစ်ကဒီဒီမှာဒီမှာဆိုရင်တော့ဒါအမျိုးသမီးတွေကဒါကိုမိဘကိုပြုစုရာတို့အဲဒီကိုရဲ့ဒီအိမ်တော်ကြီးမှာဆိုလို့ရှိရင်လည်းဒါကိုအမျိုးသားကိုဦးစားပေးလိုက်တာမျိုးပေါ့နော်ဒီလိုမျိုးဒီဆွတ်လွတ်ပြီးတော့အရင်းနာခံနာများတဲ့အခါမှာကျတော့ဒါကလေးမွေးတာပဲဖြစ်ဖြစ်ဒါတစ်ခုခုပေါ့ဒီကျမကြီးနဲ့ရှင်းလာပြီဆိုလို့ရှိရင်လည်းကိုရဲ့ဒီယုံကြည်ချက်ပေါ့ဒီအထူးသဖြင့်ကတော့ဒီနိုင်ငံရေးဆိုင်ရာလုပ်ငန်းတွေကိုဒါဆွတ်လွတ်လိုက်ကြတဲ့ဟာတွေလည်းရှိပေါ့နော်ကျွန်တော်ကတော့ဒီပိုင်းမှာနောက်တစ်ပိုင်းကကျတော့ကျမတို့ဒီပညာရေးပိုင်းပေါ့နော်ပညာရေးပိုင်းမှာလည်းပဲဒါအမျိုးသမီးကြီးတွေပေါ့နော်အထူးသဖြင့်ကတော့အမသမီးနဲ့သားနဲ့ရှင်နေဆိုရင်ဒါတချို့မိသားစုတွေမှာဆိုရင်သားကိုပို့ပြီးတော့မှဦးစားပေးတယ်ပေါ့နော်ဒါသမီးကြတော့ဒါအချိန်နဲ့လို့အိမ်တော်ပြုတယ်ဆိုရင်ဒါသူ့ယောက်ျားနေပြီးတော့မှသူ့ကိုဒါရှာဖွေပြီးတော့ကျွေးမွေးလိမ့်မယ်ဒါပညာမတတ်ရင်လည်းဖြစ်တယ်ပေါ့နော်ဒါအိမ်မှုကိစ္စကိုနိုင်အောင်လုပ်ဆိုတဲ့ဟာမျိုးတွေနဲ့ဒီလိုမျိုးဒီအယူဆလေးတွေကတော့ရှိနေလို့မျိုးပေါ့နော်အဲရှိနေသေးတဲ့အချိန်မှကြတော့ဒီလိုအထူးသဖြင့်ကတော့ဒီနိုင်ငံကြီးဖြစ်စဉ်လို့ဟာမျိုးမှဆိုရင်တော့တချို့မိသားစုတွေကဒါအမျိုးသမီးနဲ့မိန်းကလေးနဲ့နိုင်ငံကြီးနဲ့ဘာဆိုင်လို့လဲဒါမတင်တော်ဘူးပေါ့နော်ဒါဟိုဟာဒီအတိုက်ခက်တွေများတယ်ပေါ့နော်မလုပ်ပါနဲ့ဆိုပြီးတော့မှသိပြီးတော့မှအားပေးလို့မရှိဘူးပေါ့နော်အဲ့လိုမိသားစုတွေကလည်းကျွန်တော်တို့ဒီမှာရှိနေလို့မျိုးပေါ့နော်ဒါပြောရမယ်ဆိုလို့ရှိရင်တော့ဒီရည်ကြီးမှုဒလိထုံငန်းတွေအရာရောဒါရှိရဲ့ဒီရှိယူဆွေးနေတဲ့ဒီအစင်သားတွေရှိတယ်ဒီအတိုင်းဝန်းကြီးမှာတော့ဒါအမျိုးသမီးတွေနိုင်ငံကြီးမှာပါဝင်ဖို့ဆိုရတော့ဒါတွေအရရှိနေသေးတယ်ပေါ့နော
်ဒီလိုအခက်အခဲတွေနေသွားအောင်ဆွဆွပြောတဲ့ထုံနှန်းစင်လာအတားစီတွေပြောင်းလဲပြီးတော့အမျိုးသမီးတွေနိုင်ငံရေးဦးဆောင်မှုမှာပုံမပါဝင်လာဖို့ဆိုရင်အစိုးရနောက်အရက်ဖက်အဖွဲ့အစည်းတွေဒီမန္တနာတင်းတို့လိုအဖွဲ့တွေအပါဝင်ပေါ့နော်အရက်ဖက်လူမှုအဖွဲ့အစည်းတွေနောက်လူတဦးချင်းစီကရောဘာရီတိကလှုပ်ဆောင်ဖို့လိုအပ်တယ်လို့ထင်ပါတယ်ရှင
်အတိအကျတော့ဒီအမျိုးသမီးတွေပါဝင်လာနိုင်ဖို့အားပေးရမယ်ဘာလို့ဆိုကျမတို့အဲ့ဒီမှာမိဘလေးတစ်ခုမှပေါ့နော်ဒီအမျိုးသမီးတွေရွေးကောက်ပွဲဖြစ်စဉ်တွေမှာပါဝင်လာဖို့ဒီနိုင်ငံရေးသမားတွေကိုနှိုက်ကောက်လို့လူလာလာနဲ့အဲဒီကြိုးစုလက်ခံနေရတာဆိုတဲ့မိဘမှာသူကဒီလူလာတယ်ဒီကြိုးစုတယ်လို့တာဖြေတာကဒီဒီစိတ်ရတာမျိုးကြော်ပဲရှိရပေါ့နော်ဆိုတော့ဒီသဘောကကြတော့အမျိုးသမီးတွေပါဝင်လာလို့တော့သူတို့ကြိုးစုတယ်ဒါပေမဲ့တိုးတော်လေးပဲတကယ်ကိုဒီကောင်းဆောင်ပန်းဆိုင်ရာအနေရမျိုးတွေမှာဒါတကယ်ဝင်ဝင်မှာဥမာအဖြစ်ဆိုရင်မနိုင်ငံရေးပါတီတစ်ခုရဲ့ဥက္ကဋ္ဌဆိုရင်ကျမတို့ဘယ်နှယောက်ရှိမလဲပေါ့နော်ပါတီဥက္ကဋ္ဌအနေနဲ့အမျိုးသမီးဖြစ်တာသိအများကြီးလည်းမရှိဘူးပေါ့နော်ကြော်ဒီဟာကကြတော့တိတာထင်ရှားတယ်ပေါ့နော်တိတာထင်ရှားတယ်ဆိုတော့အမျိုးသမီးတွေကတော့ဟာပါပါဟာပါတီဝင်မှလုပ်ပါအဲဒီလိုတော့ဟိုဖိတ်ခေါ်တဲ့ဟာတွေရှိတယ်ဒါပေမဲ့တကယ်တမ်းထိပ်ပိုင်းဆိုင်ရာပေါ့ကောင်းဆောင်မှုပိုင်းကိုရောက်ဖို့အတွက်ကြတော့ဒါအဟံတားတွေဒီအားပေးမှုတွေကတော့နည်းနေတော့မျိုးပေါ့နော်အမျိုးသမီးအချင်းချင်းကတော့သူတို့ဒီဖိတ်မတဲ့ဟာပံ့ပိုးတဲ့ဟာတွေတော့ရှိပါတယ်ဒါပေမဲ့လည်းပဲအဲဒီလိုမှတချို့အပိုင်းတွေမှာတော့ဒီလိုဝက်ချက်တွေတော့ဒါရှိနေသေးတယ်ပေါ့နော်နောက်ဆုံးဒီနေသေးတာအဆပေါ့လေဥမာအမျိုးသမီးတွေအနေနဲ့ဒီကိုယ့်ရဲ့ဒီကိုယ်ပိုင်ကိုယ်စိတ်ဆန္ဒနဲ့ကိုယ်လူလက်လက်နဲ့ဒါမဲသေးခွင့်ရှိလားလို့အဲဒီမိတဲ့မိဘမှတော့မှကျမတို့ဒီ64ရာခိုင်နှုန်းလောက်ကပဲဒါလူလက်လက်နဲ့မဲပေးလို့ရတယ်လို့ဖြေပြီးတော့မှကျန်တဲ့ဒီ6ရာခိုင်နှုန်းလောက်ကကြတော့ဒါ ဟိုအိညာမိသားစုကပြောတယ်ယောက်ျားထည့်ခိုင်းတဲ့ပါတီကိုထည့်လိုက်တယ်လို့နော်အဖေကဒီပါတီကိုထည့်ပါဆိုပြီးတော့မှအဲဒီလိုထည့်လိုက်တယ်ဆိုတော့ဒီလွှမ်းမိုးမှုတွေပေါ့နော်တခါလေကြတော့လေဒီအမျိုးသမီးတွေကိုနှိုက်ကိုကဒီဟာကဒါလွှမ်းမိုးနေတဲ့ဟာဒါကတော်တူရဲ့အခွင့်အရေးဖြစ်တယ်ဆိုတဲ့ဟာမျိုးကိုသူတို့ဒီသိနေရင်တောင်မှအလွယ်တကူနဲ့ပဲဒီလက်ခံလိုက်တဲ့ဟာမျိုးပေါ့နော်ဟိုမှာခေါင်းဆောင်မှုပိုင်းဆိုရင်လည်းပဲသူခေါင်းဆောင်နိုင်နေတဲ့သူကိုနဲ့သူတော့သိနေဒါပေမဲ့လည်းအများနဲ့ဟိုဖြစ်တဲ့ခါကျတော့အများကိုဦးစားပေးလိုက်တာမျိုးလို့ကိုကဒီလက်လျှော့ပေးလိုက်ရတာမျိုးပေါ့နော်ဆက်လက်မျိုးအခြေအနေမျိုးလေးတွေတော့ဒီအမျိုးသမီးတွေမှာတော့ဒါရှိတာပေါ့နော်အပိတ်အနေနဲ့ကျမကတော့တခုမေးချင်တာကတော့ဒီအနာဂတ်မှာပေါ့နော်အမျိုးသမီးတွေနိုင်ငံရေးမှာပို့ပြီးတော့ဒီပါဝင်လာနိုင်မဲ့အခြေအနေအလားအလာပေါ့နော်ဘယ်လိုတွေ့ရပါသလဲဒီလူခွင့်ရေးအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူတရားအနေနဲ့အဲမမြန်နနာသိရဲ့အမြင်လေးပေါ့နော်ဒီမြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံရေးမှာအမျိုးသမီးတွေပို့ပြီးပါဝင်လာဖို့အတွက်ဘယ်လောက်အားရစရာအခြေအနေအလားအလာတွေတွေ့နေရပါပြီလဲ
ကျမကတော့ကျမတယောက်တည်းရဲ့အဝါပေါ့နော်ဟိုကတော့ဟိုကျမအကောင့်ဘက်ကိုကျမမြင်တယ်ဟိုဘာလို့လဲဆိုတော့ဟိုဒီအခုဆိုရင်ဒီအမျိုးသမီးတွေထဲမှာပဲဒီနိုင်ငံရေးကိုဒါ professional တစ်ခုလို့ career life တစ်ခုလို့တွားနေတဲ့အမျိုးသမီးတွေကိုကျွန်တော်တို့တွေ့လာရတယ်ပေါ့နော်ဒီဟာဆိုလို့ရှိရင်ဒါကောင်းတဲ့ဒီလက္ခဏာပေါ့နော်အတူတူလေးပဲကျွန်တော်တို့ကတစ်ခုတော့ရှိတယ်ဆိုတော့ဒီအမျိုးသမီးတွေကဒီနိုင်ငံရေးဟိုလုပ်တဲ့အခါမှာဒီကိုယ်စားလှယ်လောင်းနေတယ်ဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ပါတီတစ်ခုခုမှဝင်ပြီးတော့မှဒီ emergency service လုပ်ငန်းတွေတော့၎င်းပေါ့နော်ဒီတောင်းဝင်ယူရတဲ့အခါမှာအဲသူတို့မှဒီအတိုက်အခိုက်တွေရှိနိုင်နေပေါ့နော်ဒီအတိုက်အခိုက်တို့ဆိုရဲ့နေရာမှာတော့အဓိကတော့ဒီအခုဆိုလို့ရှိရင်ဒါလူမှုကွန်ရက်ဒီစာမျက်နှာလေးပေါ်မှာဒါအမျိုးသမီးကိုယ်စားလှယ်လောင်းတွေကိုဒါပုဂ္ဂိုလ်ကြီးအရာတိုက်ခိုက်တာဟာမျိုးကြီးဒါမှမဟုတ်ဆဲဆိုတဲ့ comment တွေပေါ့နော်အဲဒါမျိုးတွေကိုကျမတို့တွေ့နေရတယ်နောက်တစ်ခုကဒီအမျိုးသမီးကိုယ်စားလှယ်လောင်းတွေရဲ့ဒီ V9 တွေပေါ့နော်ဒီ V9 တွေဒီ signboard တွေဒီဖြတ်စည်းချန်ရတဲ့ဒီအခြေအနေမျိုးကြီးเนาะဒါမှမဟုတ်ရှိရင်လည်းပဲဒါကန့်ကွက်တဲ့ပေါ့เนาะဒီကန့်ကွက်တဲ့ဆိုတော့ဒါအခြေအနေမျိုးတွေကိုဒါဟိုကျုံရတယ်ပေါ့เนาะဟိုကျုံရတယ်ဆိုတာကတော့သူတို့ကဒါအမျိုးသမီးကိုယ်စားလှယ်လောင်းမှုလို့ဖြစ်တာမျိုးတော့ဟုတ်ချင်မှဟုတ်နေဒါပေမဲ့လည်းပဲဒီလိုမျိုးဒီတိုက်ခိုက်မှုတွေပေါ့เนาะဒီအမျိုးသမီးဖြစ်ခြင်းကြောင့်ဒီခွဲခြားဆက်ဆံမှုပေါ့เนาะအမကျမတော်တော်မုံမလင်းလို့ဆိုတဲ့ဟာမျိုးမိကဘယ်လောက်လုံနိုင်မှာမို့လို့ဒီဟာပိုကောင်းလာမှာမဟုတ်ဘူးဆိုတဲ့ဒီလိုမျိုးဒီတိုက်ခိုက်မှုတွေကိုရှိလာတဲ့အခါမှာဆိုရင်တော့အထူးသဖြင့်ကတော့ကျမတို့ကဒီကြံ့ကြံ့ခံနိုင်ရမယ်ပေါ့နော်အထူးသီးသူစွာပဲသူရဲ့ပတ်ဝန်းကျင်ပေါ့နော်အထူးသဖြင့်ကတော့ဒီပတ်ဝန်းကျင်မိသားစုရဲ့ဒီအားပေးမှုပေါ့လေအားပေးမှုကလည်းပဲဒီအများကြီးအရေးကြီးပါတယ်အမျိုးသမီးတစ်ယောက်ကဒီခေါင်းဆောင်တစ်ယောက်ဖြစ်လာဖို့ဆိုတာဒါချက်ချင်းဝန်းငနဲ့လို့ဒါကောင်းဆောင်မှုအရေးသွေးတွေပြေဝလာတယ်ဆိုတာမျိုးမဟုတ်ပဲနဲ့အဲမှာဆုံးကတော့မိသားစုတွင်ပံ့ပိုးမှုဒါတတိယအဆင့်အနေနဲ့ဆိုရင်တော့ဒါပါတီတွင်ပေါ့နော်ပါတီတွင်မှာဒါအမျိုးသမီးတွေပုံမှန်ဒါပံ့ပိုးမှုတွေနောက်ပြီးတော့ဒီရင်းနှီးမြှုပ်နှံမှုတွေပေါ့နော်ဒီပညာရဲ့ပိုင်းဆိုင်ရာဒီအရေးသွေးဖြစ်မှုအတွက်ကိုဒီရင်းနှီးမြှုပ်နှံတဲ့အခြေအနေမျိုးတွေပေါ့နော်ဒါမျိုးတွေကိုဒါကျမတို့ဒီဟိုဟာလှုပ်ဆောင်ပေးဖို့လုပ်တယ်ပါတီတွေအနေနဲ့ကလည်းပဲဒါအမျိုးသမီးတွေကိုအားပေးတဲ့ကိုယ်စားလှယ်လောင်းဒီဒါဝင်ရပြီးတော့မှရှင်းပြတဲ့အခါမှာဒါရခိုင်လုံးတစ်ခုအနေနဲ့ထည့်သွင်းပြီးတော့မှဒါစဉ်းစားပေးတဲ့ပုံစံမျိုးတွေပေါ့နော်ဒါမျိုးတွေကိုလည်းကျွန်တော်တို့ကသုံးဆောင်ပေးပါတယ်ဒီလိုမျိုးဒီကိုရဲ့ဒီပတ်ဝန်းကျင်ကနေပြီးတော့မှဒီလူသမီးတွေကိုဒါပံ့ပိုးပေးမှသာရင်တို့အနေနဲ့လည်းဒါတောင်းဝင်ယူလာနိုင်တယ်ခေါင်းဆောင်တွေဖြစ်လာနိုင်တယ်ဒီလိုအမျိုးသမီးတွေကဒီပို့တောင်းဝင်ကိုယူပြီးတော့ဒါခေါင်းဆောင်မှုဘိုင်းဆိုင်ရမှာဒါပါဝင်လာနိုင်မှလည်းပဲကျွန်တော်တို့ဒီနိုင်ငံတစ်ခုလုံးနေမယ်ဆိုလို့ရှင်ဒါပို့ယူပြီးတော့မှဒါပို့တက်လာမယ်ပေါ့နော်ဆိုတော့ဟိုအကုန်လုံးကတော့ဒါဒီပတ်ဝန်းကျင်အတိုင်းအတိုင်းတစ်ခုလုံးဝင်ပြီးတော့မှဒီထောက်ပံ့ပေးဖို့ပေါ့နော်ထောက်ပံ့ဖို့အားပေးဖို့တက်တူးရဲဆိုတာကိုလည်းပဲဒါဒီဟာတောင်းဝင်ပြုတင်မှာပေါ့နော်
ဒီဘက်တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာမဲပေးခွင့်မရှိတဲ့အမေရိကန်တွေအကြောင်းနဲ့သူတို့မဲပေးနိုင်ဖို့ငွေကြေးလှူဒန်းကြသူတွေအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာဒီကောက်ပေါ်မှာမဲဆန္ဒပေးပိုင်ခွင့်အတွက်ခက်ဆက်ဆက်မှာတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာကြောင့်အခုအခါအမေရိကန်ပြည်ထောင်စုမှာလူတိုင်းမဲပေးခွင့်ရှိပါတယ်မျိုးသမီးတွေမဲပေးပိုင်ခွင့်နောက်ဒီအသားရောင်ရှိသူတွေမဲပေးခွင့်အတွက်တိုက်ပွဲဝင်ခဲ့ကြတာပါဒါပေမဲ့လည်းအခုချိန်ထိမဲပေးခွင့်ကန့်သက်ခံသူတွေကတော့ဆက်ရှိနေသေးပါရာဇဝတ်မှုကျူးလွန်တာကြောင့်အထောင်ဒဏ်ချမှတ်ခံသူတွေဒါမှမဟုတ်ပေးစရာရှိနေတဲ့ဒဏ်ကြေးငွေမဆောင်သူတွေဟာအမေရိကန်ရွေးကောက်ပွဲတွေမှာမဲပေးခွင့်မရှိပါဘူးထောင်ဒဏ်ချမှတ်ခံဘူးတဲ့အသက်42နှစ်အရွယ်ဒီဗီယွန်ဟပ်တန်ကအခုလိုပြောပါတယ်
I was charged with conspiracy to traffic in cocaine. I did.
မူရစေဝရောင်းဝယ်မှုဆွဲချက်နဲ့ Florida အကျဉ်းထောင်မှာ36လထောင်ချခဲ့ပြီးတဲ့နောက်
ပြန်လွတ်လာပြီးတဲ့အခါမှာကျွန်တော်ဟာမဲပေးလို့မရဘူးဆိုတာသိလိုက်ရပါတယ
်။အမတ်စက်တဲ့ဒေသဆိုင်ရာပြည်ထောင်စုအယူခံတရားရုံးကနေဖလော်ရီဒါပြည်နယ်မှာရာဇဝတ်မှုကျူးလွန်သူတွေဒဏ်ကြေးခွင့်မဆောင်တဲ့သူတွေရဲ့မဲပေးခွင့်နဲ့ပတ်သက်ပြီးတော့ဒီတစ်ပတ်အတွင်းမှာပိတ်ပင်တားဆီးလိုက်တဲ့အမိန့်ထပ်မံချမှတ်တာကြောင့်ဒီဆုံးဖြတ်ချက်ဟာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်အရေးပါဆုံးပြည်နယ်တစ်ခုဖြစ်တဲ့ဖလော်ရီဒါပြည်နယ်အတွက်စိတ်လှုပ်ရှားစရာအခြေအနေတစ်ရပ်ဖြစ်လာပါတယ်။ဒီပြည်နယ်ကလူမှုစစ်တမ်းတွေအရလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်ဂျိုးဘိုင်ဒန်တို့ဟာမဲအရေးအတွက်သူမသားကိုမသားအနေထားမှာရှိနေတာပါ။အချင်းချခံရဘူးတဲ့အသက်64နှစ်အရွယ်မာရီယာအက်စတာဗက်စ်က
စံငါးနှစ်လောက်ပေးလာရတာလုံလောက်နေပါပြီ။စံငါးနှစ်လုံလုံကျမရဲ့လုံအားကအငင်းစားစုဆောင်းငွေတွေကပတ်စံဖြတ်ယူနေတာပါ။ဒီလောက်ယူထားပြီးရင်တော့ကျမရဲ့အခွင့်အရေးကိုပြန်ပေးသင့်ပါပြီ
။ Swiss State လို့ခေါ်တဲ့ဟိုဘက်ဒီဘက်မဲညီလူညီမရှိနေပြီးနောက်ဆုံးမှသာတစ်ဖက်ဖက်ကမဲလေးတာပြီးတော့အနိုင်ရတော့ဖို့အလားအလာရှိနေတဲ့ Florida ပြည်နယ်ရဲ့အဆုံးအဖြတ်ဟာသမ္မတ Trump အဖို့သူနောက်ထပ်၄နှစ်သမ္မတဖြစ်ဖို့အတွက်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်နေတာပါ။ထောင်နဲ့ချင်းချခံသူတွေအနေနဲ့သူတို့ပြည်ထောင်ချခံပြီးရင်မဲပေးခွင့်ရမယ်ပြင်ဆင်ချက်ကို2018ခုနှစ်ကဖလော်ရီဒါမှာလူမှုဆန္ဒခရင်ပွဲကျင်းပပြီးတဲ့နောက်အနိုင်ရတာကြောင့်ပြည်နယ်ဖွဲ့စည်းပုံဥပဒေမှာပြန်လည်ထည့်သွင်းခဲ့ပါတယ်။နှစ်ပေါင်း150ကြာတည်တန်းရှိတဲ့ဒီမဲပေးခွင့်တားမြစ်ထားတဲ့ဥပဒေဟာဟိုအချိန်တုန်းကဒီ African American တွေမဲပေးခွင့်တားဆီးဖို့ရည်ရွယ်ပြီးတော့ဒီထဲမှာရာဇဝတ်ပြစ်မှုကျူးလွန်ခဲ့သူတွေမဲပေးခွင့်ကိုပိတ်ပင်ထားတာပါ။ဒါပေမဲ့လည်းRepublican တွေကြီးစိုးတဲ့ပြည်နယ်လွှတ်တော်ကနေထောင်နဲ့ကနေပြန်လွတ်လာပြီမယ်လေပေးစရာတန်ကြီးငွေကိုမပေးဘဲထားတဲ့လူတွေရဲ့မဲပေးခွင့်ကိုကန့်တတ်တဲ့ဥပဒေပြဋ္ဌာန်းခဲ့ပါတယ်ဒီလိုဥပဒေဟာတချို့လူနည်းစုဝင်တွေအပေါ်ရိုက်ခတ်မှုရှိနေတာပါ Hampton က
This is a serious problem that we have here in the United States of America because just proportionally
ဒီပြဿနာဟာအမေရိကမှာအတော်လေးကြီးမားတဲ့ပြဿနာတစ်ခုပါကျွန်တော်တို့လို African American တော်တော်များများအပေါ်တက်ရောက်မှုရှိနေပါတယ်
အောက်တရားရုံးတရုံးကတော့ဒီဆုံးဖြတ်ချက်ဟာဖွဲ့စည်းပုံနဲ့မကိုက်ညီဘူးဒါဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုထိပါရရောက်တဲ့ဆိုပြီးတော့ပယ်ဖျက်ပေမဲ့အယူခံတရားရုံးက6မဲ4မဲနဲ့ဒီဥပဒေကိုဆက်ပြီးတော့အတည်ဖြစ်စေခဲ့ပါတယ်ဒီကိစ္စဟာဖလော်ရီဒါပြည်နယ်လူထုနဲ့ဒီလူထုကတင်မြှောက်ထားတဲ့ပြည်နယ်လွှတ်တော်ရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးတော့ပြည်အောင်စုတရားသူကြီးတွေကဒီကိစ္စမှာပါဝင်ပတ်သက်ဖို့မတင်ဘူးဆိုပြီးဒေသတရားရုံးအကြီးအကဲလည်းဖြစ်သမ္မတဒေါ်နယ်ထရမ့်ကလိလက်သွားတဲ့တရားရုံးချုပ်တရားသူကြီးနေရာမှာအစားထိုးမယ်ဆိုပြီးတော့အဲ့ဒီအချိန်ကနာမည်ထွက်ခဲ့တဲ့ William Pryor ကပြောပါရယ်ဒါပေမဲ့လည်းဒဏ်ကြေးငွေနှစ်နဲ့ချီပေးဆောင်နေရတဲ့သူတွေအဖို့တော့သူတို့ရဲ့ရပိုင်ခွင့်ပိတ်ပင်တားဆီးခံရတာနဲ့ပတ်သက်လို့မကြေမနက်ပြောဆိုနေတာပါရာဇဝတ်ပြစ်မှုကျူးလွန်သူတွေပေါ်မဲပေးခွင့်ပိတ်ပင်တာဟာဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့သူတို့ရဲ့အခွင့်အရေးကိုပိတ်ပင်တာဖြစ်ပြီးတော့ဒီအခွင့်အရေးပြန်ရအောင်ဆက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့campaign league center အဖွဲ့ကပြောပါရယ်ဒါအပြင် billionaire တဖြည်းကြီး Michael Bloomberg အဆိုရော John Legend basketball ကစားသမား LeBron James အပြင်အလူရှင်4000ကျော်လောက်က Florida မှာဒဏ်ကြေးငွေမဆောင်နိုင်သူတွေမဲပေးခွင့်ရအောင်ဒေါ်လာတန်း30မှတ်တီလှူဒန်းခဲ့ပြီးတော့သူတို့ရဲ့ဒဏ်ကြေးငွေကိုပေးဆောင်စေခဲ့ပါတယ်တချို့ရာဇဝတ်မှုကျူးလွန်သူတွေဟာဒေါ်လာ100နဲ့ချီဒဏ်ကြေးငွေပေးဖို့ရှိနေပြီးတော့တချို့တွေကဒီငွေကိုပေးဖို့လုံးဝမတတ်နိုင်ကြပါဘူးဒဏ်ကြေးမဆောင်ရင်မဲမပေးရဆိုတဲ့ဥပဒေဟာလူပေါင်း9သိန်းခွဲလောက်အပေါ်တက်ရောက်မှုရှိနေပြီးအဲ့ဒီသူတွေဟာလူမဲနဲ့လက်တင်ဘာသာစကားပြောဆိုသူတွေပါနယူးယောက်မြို့တော်ဝန်ဟောင်းလည်းဖြစ်ဒီမိုကရက်သမ္မတလောင်းလည်းဖြစ်ခဲ့ဘူးတဲ့မစ္စတာဘလူးဘတ်ကမဲပေးခွင့်ဟာဒီမိုကရေစီရဲ့အခြေခံအုတ်မြစ်ဖြစ်ပြီးတော့ဘလို့အမေရိကန်တွေရဲ့အခွင့်အရေးကမှမယုတ်သိမ့်သင့်ဘူးဆိုပြီးတော့ပြောပါရယ်ဒါပေမဲ့လည်းဒီလိုတိုးလာမဲ့မဲတွေဟာဒီမိုကရက်တွေရဲ့မဲဖြစ်လာမှာကို Republican တွေကစိုးရိမ်နေတာပါHampton ကအခုလိုပြောပါတယ
် The state of Florida especially the governor they realize how powerful
Florida ပြည်နယ်မှာအထူးသဖြင့်ပြည်နယ်အုပ်ချုပ်ရေးမှုကဒီမဲပေးခွင့်ဟာဘလောက်အရေးပါတယ်ဆိုတာကိုသူတို့သိကြပါတယ် Democrat တွေအားလုံးဟာသူ့လို Republican တယောက်ကိုဆန့်ကျင်ပြီးမဲပေးလိမ့်မယ်ဆိုတာကို Democrat တယောက်အနေနဲ့ကြည့်ရင်မြင်နိုင်ပါတယ
်2018ခုနှစ်တုန်းကလူမှုဆန္ဒခံယူပွဲကြောင့် Florida ပြည်နယ်မှာအကျဉ်းကျခဲ့ဘူးတဲ့လူသတန်းခွဲလောက်မဲပြန်ပေးခွင့်ရခဲ့တာပါဒါပေမဲ့ Republican နဲ့ကြီးစိုးတဲ့ Florida ပြည်နယ်လွှတ်တော်ကဒီဆုံးဖြတ်ချက်ကိုဖျက်သိမ်းတဲ့အပေါ်ဒေသဆိုင်ရာတရားရုံးကဆိုင်းငံ့ခဲ့ပါတယ်။ဒါပေမဲ့အယူခံတရားရုံးနဲ့အတူတရားရုံးချုပ်ကဝါပြည်နယ်လွှတ်တော်ဘက်ကယက်တီဆုံးဖြတ်ခဲ့တာကြောင့်အခုအခါမှာဒဏ်ကြေးငွေပေးဖို့ကြံနေသေးသူတွေမဲမပေးနိုင်ဖြစ်နေတာပါခင်ဗျာ။ ကိုဗစ် -19 ကာယောဂါကာလမှာအကြောင်းမျိုးမျိုးကြောင့်ဆေးရုံကိုသွားပြီးတော့ကျန်းမာရေးကုသမှုခံယူရသူတွေအတွက်အဲ့လိုသွားရတာဟာအပိုဝင်တော့ဝင်ဖို့တခုလိုဖြစ်နေတာပါ။တာမန်ကိုကံအားကောင်းတဲ့သူတွေတောင်မှကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုရှောင်ရှားတဲ့အနေနဲ့ကိုယ့်အိမ်မှာပဲနေထိုင်အလုပ်လုပ်ကိုင်နေကြတာမှာတချို့ကတော့ဆေးရုံကိုမသွားမဖြစ်သွားမယ်အခြေအနေကိုရင်ဆိုင်ကြရပါတယ်။ဒါမြင်လေအခုခါမှာတော့ဆေးရုံမှာကုသမှုခံယူရမယ့်ဝန်ဆောင်မှုကိုတချို့ကျန်းမာရေးဝန်ဆောင်မှုအဖွဲ့တွေကအင်တန်ရာရောက်လိုက်ပြီးတော့ကုသမှုပေးနေပါတယ်ဆေးရုံသွားမှာကိုဆိုရင်လည်းလူနာတဦးဖြစ်သူဝီလျံမယ်ရီက
With the COVID-19 I didn't want to be involved with that
ဒီကိုဗစ်ကာလမှာတခြားလူနာတွေနဲ့အတူဆေးရုံတက်မနေခြင်းမဟုတ်အခုအိမ်မှာနေပြီးတော့ကုရတာဆိုတော့အဆင်ပြေပါတယ်လို့ပြောပါတယ်Medically Home ကျန်းမာရေးဝန်ဆောင်မှုအဖွဲ့ဟာ Massachusetts ပြည်နယ် Boston မြို့တစ်ဝိုက်မှာအခုလိုအိမ်နံရာရောက်ကျန်းမာရေးဝန်ဆောင်မှုပေးနေတာပါဆေးရုံသုံးပစ္စည်းတွေသူနာပြုတွေဓာတ်ခွဲခံကိရိယာတွေ X-ray ဆက်တွေဒါတွေယူလာပြီးတော့ကုသပေးနေတယ်လို့ဆိုပါတယ်အခုခါမှာတော့ကျန်းမာရေးအာမခံတွေကလည်းအိမ်နံရာရောက်လာပြီးတော့ကုသမှုပေးတဲ့အပေါ်ခွင့်ပြုလက္ခဏာကြောင့်ဒီနည်းပညာပိုကျကျပြည့်ပြန့်ဖြစ်လာဖို့အားလုံးကမျှော်လင့်နေကြပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 အကူဆက်ခံရသူကမ္ဘာမှာ36သန်းကျော်နေပါပြီ။ကာကွယ်ဆေးကိုလူတိုင်းမျှော်လင့်နေကြပေမဲ့အခုထိမထုတ်နိုင်သေးပါဘူး။ဒီလိုကြားနေရတာဟာစိတ်ချရတဲ့ကာကွယ်ဆေးရဖို့အတွက်အဆင်ဆင်လှုပ်ဆောင်နေရတာကြောင့်လို့အမှုစည်းဝါးပေရာပညာရှင်မတ်ခင်စာဝင်းပြေကပြောပါတယ်။
စစ်ထုတ်ရတဲ့အစအစင်းစင်းကသွားရတယ်အခုချိန်ဒီကိုဗစ်ထွက်ကိုဗက်ဆင်းထုတ်တာအများဆုံးကြီးနဲ့သူတို့လုပ်နေကြတာပါစတာဘယ်ကစလဲဆိုလို့ရှိရင်ဒီ laboratory discovery phase ဆိုတာရှိတယ်ယောဂတစ်ခုရှိပြီဆိုလို့ရှိရင်အဲယောဂတစ်ခုကိုကုသမဲ့ဆေးကာကွယ်မဲ့ဆေးဆိုတဲ့ဥစ္စာကိုဘယ်လိုပုံစံမျိုးကာကွယ်မှာလဲဘယ်လိုမျိုး target လုပ်မှာလဲဆိုတဲ့ဟာရှိတယ်ပေါ့နော်အဲ့ဒီဟာကိုသူက lab ထဲမှာဆန်းလာတယ် lab ထဲမှာဆန်းတဲ့ခါကျရင်ဒါအမှုစည်းဝါးဗေဒပညာရှင်တွေပါမယ်ဒါကာကွယ်ဆေးဆိုတဲ့ခါကျကိုခန္ဓာကိုယ်ရဲ့ခုခံအားကိုလည်းတိုင်းတာရတဲ့အတွက်ကြောင့်မလို့အဲခုခံအားဆိုင်ရာပညာရှင်ပေါ့ immunologist ဆိုတာပါမယ်နောက် molecular biologist ဆိုတာ cell အတွင်းထဲမှာဆေးတစ်ခုကဝင်သွားပြီးတဲ့ခါကျရင်ဘယ်လိုမျိုး cell တွေပေါ်မှာတည်ရောက်မှုရှိတယ်ဆိုတဲ့ဥစ္စာကိုဒါ cell biologist molecular biologist ဒါတို့သိပ္ပံပညာရှင်အမျိုးဆုံးငါတို့ lab တွေမှာပူပေါင်းပါဝင်ပြီးတော့တို့ဒီဟာကိုဖော်ထုတ်တယ်ပေါ့
ဒီဓာတ်ခွဲကမ်းမှာစမ်းသပ်တဲ့အဆင့်မှာစနစ်နှမျိုးနဲ့စမ်းသပ်တာပါ
အဲ့ဒီမှာဓာတ်တဝမဲ့စနစ်ဆိုတာပေါ့နော်ဓာတ်တဝမဲ့စနစ်ဆိုတာ lab ထဲမှာ cell တွေမွေးမယ်မွေးပြီးရင်အဲ cell တွေပေါ်မှာတို့ဆေးတွေပေးချမယ်ပေါ့နော်ဘယ်လိုမျိုးဒီ cell တွေပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိတယ်နောက် dose ကဘယ်လောက်ရှိသလဲတရက်တန်သီး24နာရီတန်သီး48နာရီတန်သီးအဲ့လောက်အတွင်းမှာဘယ်လောက်ပြောင်းလဲမှုရှိသွားသလဲဆိုတဲ့ဟာတွေဒါတွေကို cell ထဲမှာတို့ကဓာတ်တဝမဲ့စနစ်နဲ့စမ်းသပ်တယ်ပြီးတော့ရင်ဓာတ်တဝစနစ်ဆိုတာဒါပေါ့နော်မြောက်သားပြည့်ကြောက်ကိုအသုံးပြုတယ်အခုဆိုဒီ covid အတွက်ဆိုလို့ရှိရင်တို့မြောက်တွေကိုအသုံးပြုတယ်ဆိုတာလည်းတွေ့ခဲ့ရတယ်ပေါ့နော်ဒီမှာ discovery ရပြီသိကြပြီဆိုလို့ရှိရင်အဲ့ဒီ cell ကိုဘယ်လိုယူသွားရလဲဆို clinical trial ဆိုတဲ့ဟာမှာလူတွေကိုအသုံးပြုပြီးစမ်းတဲ့ဟာကို
ဆိုတော့အဆင့်ဆင့်လုပ်နေရတာအတွက်ကြာတာပေါ့နော
်ဟုတ်ကဲ့ပါအဆင့်ဆင့်လုပ်နေရတာအတွက်ကြာတာပါပြီးရင်ဆရာဝန်တွေစီရောက်သွားပြီဆိုလို့ရှိရင်လည်း phase က clinical trial 1 2 3သုံးခုရှိတယ်သုံးခုရှိပြီးသွားရင်သူအဲ့ဒီဒီအဆင့်ဆင့်မှာဘလောက်အစိမ့်ရှိသလဲနောက်ပြီးဘလောက် safe ဖြစ်သလဲဒါတွေကိုတို့ကမျိုးစုံစမ်းပြီးတဲ့အခါကျတော့မှဟို FDA ကို approve လုပ်ဖို့အတွက
်ဆိုတော့ဒီဆေးထုတ်တဲ့နေရာမှာပထမဆုံးဒီ vaccine ပေါ့နော်ကာဝယ်ဆေးဘလို့အလုပ်လုပ်တယ်လဲအဲ့ဒါလေးနည်းနည်းရှင်းပြပေးပ
ါဟုတ်ကဲ့ပါbacteria ဖြစ်မယ် virus ဖြစ်မယ်ဘလို့ဟာမျိုးပဲဖြစ်ပါစေဒီယောဂဖြစ်စေတဲ့ဓာတ်ကိုခန္ဓာကိုယ်ရဲ့ရောက်သွားပြီဆိုတော့ဒါကို pathogen လို့ခေါ်တယ်အပြင်ကနေ foreign body pathogen ပေါ့နော်ဒီ pathogen ကသူ့အပေါ်မှာ antigen ဆိုတဲ့ဟာရှိတယ်သွေးထဲမှာစီးဆင်းနေတဲ့ဒီ antibody ဆိုတဲ့ဟာတွေရှိတယ်။သူကဒီခန္ဓာကိုယ်ထဲမှာသူအများအမ်းသွားနေတဲ့ဟာအဲ့ antibody ကနေပြီးတော့ဒီ pathogen ပေါ်မှာပြနေတဲ့အဲ့ antigen ကိုသူကသွားပြီးတော့ကတ်တယ်။ကတ်သွားပြီးတဲ့ခါကျရင်သူကနေပြီးတော့ကျန်တဲ့ immune system ကိုသူက alert လုပ်တယ်။သူကအာဒါအပြင်ကဝင်နေပြီငါတို့တိုက်ရအောင်မယ်ဆိုပြီးတော့ alert လုပ်တယ်ဆိုတော့သတိပေးတယ်နော်။သတိပေးတဲ့ခါကျရင်ကျန်တဲ့အဲ့ဒီခန္ဓာကိုယ်မှာရှိတဲ့ immune system ကထကြတော့မှသူကactivated ဖြစ်တယ်ဆိုတော့ဒီပထမဦးဆုံးသွားနေတဲ့ antibody တွေကနေပြီးတော့ငါတို့ဒီမှာအပြင်မှာရောက်နေပြီအကောင်အပြင်ကဝင်နေပြီဆိုပြီးတော့ तू ကဒီပြောလိုက်တဲ့အချိန်ကြတော့မှနောက်ကနေပြီးစစ်ကူပို့တယ်ငါကွယ်ဆေးထုတ်တဲ့အခါမှာ तू ကဒီ antibody response ထွက်ဖို့ဟာကို तू ကအရင် induce လုပ်ပေးတယ်ဆိုတော့အရင်သူသင်ခန်းစာပေးလိုက်တယ်လို့မျိုးပေါ့နော်ယောဂမဖြစ်စေတဲ့ ပတ်သွခြင်းတစ်ခုကိုခန္ဓာကိုယ်ထဲကိုထည့်တယ်ထည့်တဲ့အခါကျရင်ဒီ antibody ပထမဆုံးသွားနေတဲ့ကောင်တွေကင်းလှည့်နေတဲ့ကောင်တွေကနေပြီးတွေးလိုက်တယ်တွေးလိုက်ပြီးရင်တို့ကဒီကောင်တွေကိုကျန်တဲ့အာစစ်ကူတွေကိုလုတ်ဖေးဖို့သူကသတင်းပို့ပြီးသွားပြီဆိုတော့စစ်ကူမှာသူကမှတ်တမ်းလေးတွေရှိတယ်သူကအော်ဒါဆိုလို့ရှိရင်ဒီကောင်ဝင်ပူးသွားပြီဆိုရင်နောက်တစ်ချိန်ဝင်တဲ့အခါကျရင်သူကဒီခလဲရဂျာပီရီယာစောင်းစရာမလိုတော့ဘူးပေါ့နော်အခုတော်တော်များများဖြစ်နေကြတဲ့ဟာဒီခလဲဒီနောက်စစ်ကူမထွက်လာခင်ဂျာပီရီယာမှာလူကမခံနိုင်တာလည်းဖြစ်နေတယ်တကယ်စစ်ကူလည်းလာတဲ့အချိန်ကျတော့လူကစိုက်တိုကိုင်းစတောင်းဖြစ်တယ်ဆိုတဲ့ဟာတကယ်စစ်ကူလာတဲ့အချိန်ကျတော့သူကသေချာတိကျတဲ့ပတ်သွင်းကိုပဲဒါရိုက်တာဂက်လုပ်ပေးတဲ့ဟာမဟုတ်တော့ဘဲနဲ့တစ်ခုလုံးပြသွားတဲ့ဟာလိုမျိုးအဲ့လိုမျိုးဖြစ်တဲ့ဟာပေါ့နော်အခုတို့ကကာကွယ်ဆေးထုတ်တယ်ဆိုတာဒီအကောင်မဲ့ပတ်သူချင်းကိုပဲဒီကိုဗစ်ကိုပဲသူတည့်တဲ့သွားပြီးတော့တားဂက်လုပ်မယ်ပြီးတော့ခြေဖြတ်ပေးမယ်အဲ့ဒီဟာကိုတို့ကလုပ်နေတာပါရှင်ဟုတ
်ဒီလိုပုံစံနဲ့ကာကွယ်ဆေးကိုထုတ်တော့မယ်ဆိုလို့ရှိရင်ဟိုပါအဆင့်၅ဆင့်ရှိလဲဆိုတာပြောပြပေးပါ
စုစုပေါင်းဆိုရင်တော့အဆင့်၅ဆင့်ပေါ့ဟို၅ဆင့်ဆိုတာသူကပထမဦးဆုံးဆိုလို့ရှိရင်ဒီ pre clinical ဆိုတဲ့ဟာရှိတယ်ဒါကတော့ lab ထဲမှာသူတို့လုပ်တဲ့ဟာဒီ virus thermobacteria ကိုသူတို့ကခြေဖြတ်မယ်ဆိုလို့ရှိရင်ဒီကောင်ကိုဘယ်လိုမျိုးခြေဖြတ်မှာဘယ်လိုမျိုး mechanism ဆိုတဲ့ဟာရှိတယ်ဆေးတစ်ခုရဲ့အလုပ်လုပ်ပုံပေါ့နော်အခုဒီခုနက vaccine ဆိုလို့ရှိရင်လည်းဒီကောင်ကို target လုပ်မယ်ဆိုဘယ်လို target လုပ်ဒီအခုတွေ့သွားတဲ့ဒီ antigen ကိုသူတို့ကခန္ဓာကိုယ်ထဲကိုဘယ်လိုမျိုး introduce လုပ်မယ်ဆိုရင် DNA အနေနဲ့ introduce လုပ်တာရှိတယ် RNA အနေနဲ့ introduce လုပ်တာရှိတယ်အခုဒီ Moderna တို့ Pfizer တို့ဆိုရင် mRNA ကိုအသုံးပြုပြီးတော့သူကထုတ်မဲ့ vaccine ကကွယ်ဆေးပေါ့နော်ဒါဆိုဒါဘယ်လိုမျိုးနည်းပညာနဲ့ထုတ်မှလဲဆိုတဲ့ဟာလုံးလုံးပုံပုံစံကိုသူတို့ရှာရတယ်ဒါဒီလုံးလုံးပုံလုံးနည်းပုံစံသိကြတယ်ဖြစ်နိုင်တယ် safe လည်းဖြစ်တယ်အနည်းလည်းကင်းနိုင်တယ်ဆိုတဲ့အခါကျရင်သူက now phase တခုဒါအဲ့ခါကျရင်သူက phase 1 phase 1မှာကျရင်လူမှာဆိုလို့ရှိရင်တော့တကယ်တမ်းပြတဲ့အခါကျရင်အဆင်ပြေသလားဆိုတဲ့ဟာကိုသူတို့ကစမ်းရတယ်ဒါလူရဲ့ခန္ဓာကိုယ်အလေးချိန်ပုံမှာမူတည်ပြီးတော့ dose ဘယ်လောက်ပေးမလဲဆိုတဲ့အဲ့ဒါတွေကိုကြောက်ဒါ phase 1နဲ့ phase 2ဟာဆုံးဖြတ်ရတယ်ဆုံးဖြတ်ပြီးတော့အခါကျရင် phase 3ကိုရောက်သွားအခုဒီတော်တော်များများလုံးနေတဲ့ဟာတွေဆိုလို့ရှိရင် phase 2နဲ့ phase 3ကိုပေါင်းပြီးလောက်တာပဲဖြစ်နေတော့ phase 1နဲ့ phase 2ကိုပေါင်းပြီးလောက်တာပဲဖြစ်နေအချိန်ညာကိုတို့လုံးနေကြတာရှိတယ်phase 1မှာသူက15ရောက်ကနေအရောက်30ဆိုရင် phase 2မှာသူကရာခံတယ် phase 3ကျရင်တော့ထောင်ခံတဲ့အနည်းဆုံးလောက်ကြတယ် phase 3မှာကျရင်သူကဒီကာဝယ်ဆေးကဘယ်လောက်ထိအကျိုးသက်ရောက်မှုရှိသလဲအကျိုးသက်ရောက်မှုကဥမာ2လပဲရှိသလားဒါဆိုလို့ရှိရင်2လပြီးရင်နောက်တစ်ချိန်ထပ်ထိုးရမှာလားဒီ2လနောက်တစ်ချိန်ထပ်ထိုးပြီးတော့နောက်ဘယ်လောက်ကြာကြာအထိသူကဒီအကျိုးသက်ရောက်မှုကရှိမလဲနောက်ရောဂါခံရှိတဲ့လူတွေဆိုလို့ရှိရင်ရောတခြားဆေးတွေနဲ့ cross reaction ရှိသလားဒါတွေကိုသူတို့က phase 3မှာသေချာစမ်းသပ်ရတယ်ပေါ့နော
် phase 3စမ်းသပ်ပြီးလို့ရှိရင်တော့တော်တော်လေးကိုအဆင်ပြေတဲ့အဆင်ရောက်နေပြီပေါ့နော်
ဟုတ်ကဲ့ဟုတ် phase 3ကိုစမ်းသပ်ပြီးတော့အောင်မြင်တယ်ဆိုလို့ရှိရင်ဒီဆေးသည်အကျိုးသက်ရဲ့ NA လဲကင်းတယ်ဆိုတဲ့ဟာကိုပြောပါတယ် phase 4ဆိုတဲ့ဟာကြီးညာထားခြင်းမဟုတ်ဘဲနဲ့လုပ်တဲ့ study FDA က phase 3ပြီးရင် approval ပေးလိုက်ပြီ phase 4မှာကျတော့သူကတကဘာလုံးဖြန့်လိုက်ပြီးသားခါကျရင်သူ့ရဲ့ long term effect ဆိုတာဒီဆေးကိုထိုးပြီးတော့တစ်နှစ်ကြာရင်ဘာဖြစ်လဲနှစ်နှစ်ကြာရင်ဘာဖြစ်လဲသူကသူဆက်ပြီးတော့ရေရှည်လုတ်သွားတဲ့ဟာကိုပြောတာပါရှင
်မခင်စံဝင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့မြင့်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာတန်းတင်ဆုံကြအောင်နော
်။မင်္ဂလာပါရှင်။မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအထက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်လင်းပေးတဃအပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင
်။American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ထောက်လှမ်းစောင့်ကြည့်မှုဤပညာတွေအချိန်အဟုန်နဲ့တိုးလာနေချိန်မှာဒါဝလူအခွင့်ရေးချိုးဖောက်ရမှာတလွဲအသုံးချလာနိုင်ကြလေများလာပါတယ်။ဒါကြောင့် American ကုမ္ပဏီတွေထောက်တဲ့ဤပညာပစ္စည်းနဲ့ဝန်ဆောင်မှုတွေကိုသုံးပြီးနိုင်ငံခြားအစိုးရတွေကလူအခွင့်ရေးချိုးဖောက်မှုနဲ့ဖိနှိပ်မှုတွေကျူးလွန်တာမျိုးမဖြစ်အောင် ဘလို့တားဆီးရမလဲဆိုတဲ့လမ်းညွှန်ချက်ကိုအမေရိကန်နိုင်ငံသားရေးဌာနထုတ်ပြန်ထားတယ်လို့ဒီမိုကရေစီလူ့အခွင့်အရေးနဲ့အလုတ်သမားရေးရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့ဘတ်စ်ဘီကပြောပါတယ်ရည်ရွယ်သည်ဖြစ်စေမရည်ရွယ်ပဲဖြစ်စေထုတ်လိုက်တဲ့စောင့်ကြည့်နည်းပညာပစ္စည်းနဲ့ဝန်ဆောင်မှုတွေဟာတိုင်းပြည်တစ်ခုရဲ့စီးပွားရေးကာကွယ်ရေးလူအဖွဲ့အစည်းကောင်းကျိုးအတွက်အပြုသဘောဆောင်တဲ့အလားအလာရှိပါတယ်။ဥပမာရွေးကောက်ပွဲတွေမှာဝင်ရောက်ဆွတ်ဖက်မှုကိုကာကွယ်ဖို့အသုံးပြုတာမျိုးဖြစ်ပါတယ်။ဒါပေမဲ့များသောအားဖြင့်တော့နိုင်ငံသားအစိုးရတွေဟာစောင့်ကြည့်နည်းပညာနဲ့ပစ္စည်းတွေကိုတလွဲအသုံးချပြီးသဘောထားကွဲသူတွေလူအခွင့်အရေးလှုပ်ရှားသူတွေနဲ့လူနည်းစုတွေကိုချိမ့်ချောက်ထိမ့်ချုပ်ဖို့သတင်းပေးတွေလွတ်လပ်စွာထုတ်ဖော်သူတွေနိုင်ငံရေးပြိုင်ဘက်တွေသတင်းတောင်းနဲ့ရှေ့နေတွေကိုလည်းကြောက်ရွံ့သွားအောင်နှောက်ရက်တားဆီးဖို့နဲ့သူတို့ကိုရေးကိုတာကိုတရားလက်လွတ်ဆွတ်ဖက်တာမျိုးတွေသာလုပ်နေပါတယ်တချို့ဖြစ်ရမှာတော့နိုင်ငံသားအစိုးရတွေဟာသူ့ပြည်သူတရားလုံးကိုအာဏာရှင်ဆန်စွာတရားဥပဒေနဲ့မကိုက်ညီတဲ့ထောက်လှမ်းစောင့်ကြည့်ဖို့အတွက်နည်းပညာပစ္စည်းနဲ့ဝန်ဆောင်မှုတွေကိုတလွဲအသုံးချနေပါတယ်တရုတ်နိုင်ငံဟာအင်တာနက်ကိုအလွန်အမင်းထိန်းချုပ်ရေးမှာစောင့်ကြည့်နည်းပညာကိုကျယ်ပြန့်စွာသုံးရင်းနိုင်ငံတကာလူအခွင့်အရေးစံနှုန်းတွေကိုချိုးဖောက်နေပါတယ်လို့ဘတ်စ်ဘီကပြောပါတယ်ရှင်ချမ်းပြည်နယ်မှာဆိုရင်အစစ်မြစ်နည်းပညာသုံးစောင့်ကြည့်ရေးကင်မရာတွေနေရာတကာမှာချထားပြီးဝီဂါလူမျိုးစုကိုဖိနှိပ်တဲ့လှုပ်ဆောင်မှုတွေကိုအကောင့်ထဲပေါ်နေတာပါတခြားအစိုးရတွေဖြစ်တဲ့အီရန်ဗင်နီဇွဲလာတို့ဟာလည်းသူတို့ပြည်သူတွေအပေါ်အလားတူနည်းပညာမျိုးသုံးပြီးဖိနှိပ်နေပါတယ်2019ခုနှစ် Wall Street Journal ရဲ့စုံစမ်းဖော်ထုတ်မှုအရာအယ်ဂျီးရီးယား၊ Uganda နဲ့ Zambia နိုင်ငံတွေမှာလည်းအလားတူဖြစ်နေတာပါသူတို့ရဲ့နည်းပညာပစ္စည်းတလွဲအသုံးချခံနေရတာကိုကာကွယ်ဖို့လမ်းညွှန်ချက်တွေကိုလိုက်နာလှုပ်ဆောင်ရေးဟာအမေရိကန်လုပ်ငန်းရှင်အတွက်အခုအချိန်လောက်ဘယ်တော့မှအရေးမကြီးခဲ့ပါဘူးလူအခွင့်ရေးဖော်ဆောင်ရမှာကျွန်တော်တို့ရဲ့ချိတ်ကပ်မှုတွေပြည့်စုံလာအောင်ဆက်လုပ်သွားမှာပါလို့ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့ဘတ်စ်ဘီကပြောဆိုပြီးအဲ့ဒီအထက်မှာတရားဥပဒေစိုးမိုးရေးကိုလေးစားဖို့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ခွင့်တွေမှာတရားဥပဒေမဲ့တစ်ဖက်သက်ဆွတ်ဖက်ခံရတာမျိုးကနေအကာအကွယ်ပေးဖို့လည်းပါဝင်ပါတယ်ဒီလိုခိုင်မာတဲ့အမေရိကန်စံတန်ဖိုးတွေအကောင့်အထည်ပေါ်လာစေဖို့အမေရိကန်လုပ်ငန်းရှင်တွေကလည်းလမ်းညွှန်ချက်တွေအတိုင်းလိုက်နာဆောင်ရွက်ကြမယ်လို့ကျွန်တော်တို့မျှော်လင့်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါဥရောပမှာ COVID-19 ကူးစက်မှုတိတ်များတဲ့ဒေသတစ်ခုဖြစ်တဲ့စပိန်နိုင်ငံမက်ဒရစ်မြို့တော်မှာဒီရောဂါမပြန့်ပွားအောင်ချထားတဲ့တားမြစ်ချက်တွေကိုဒေသဆိုင်ရာတရားရုံးကဖယ်ရှားပစ်ခဲ့တဲ့နောက်မှာစပိန်အစိုးရကမက်ဒရစ်မြို့တော်အတွက်တောက်ကြမ်းနေမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒေသရင်းခီးသွားလာခွင့်တားမြစ်ဖို့အတွက်ထုတ်ပြန်ချက်တွေကိုဒေသဆိုင်ရာအရာရှိတွေကမလိုက်နာကြတဲ့အတွက်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်အစိုးရကကက်ဘိနက်အထူးအစည်းအဝေးခေါ်ယူပြီးအခုလိုအရေးပေါ်အခြေအနေကြေညာလိုက်တာပါ။ဒီလိုကြေညာလိုက်တဲ့အတွက်ဝန်ကြီးချုပ်ဆန်ချက်စ်အနေနဲ့မြို့တော်မက်ဒရစ်အတွက်ကန့်သတ်မှုအသစ်တွေကိုချမှတ်ဖို့အာဏာပိုရလာပြီဖြစ်ပြီးမြို့တော်အာဏာပိုင်တွေဘက်ကလည်းဒေသဆိုင်ရာတရားရုံးအမိန့်ထွက်လာပြီးနောက်ပိုင်းလှည့်လျူရှုခဲ့ကြတဲ့ရောဂါကာကွယ်ဆိုင်ရာကန့်သတ်မှုတွေကိုပြန်ပြီးလှုပ်ဆောင်ရတော့မှာဖြစ်ပါတယ်။နာဂွန်နိုကာရာဘက်ဒေသနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားသတင်းနှစ်ပတ်နီးပါးဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အရသာတည်ဆုံမှုတွေများလာနေခြင်းမှာပဲဒီဒေသရင်းအဖြစ်ခတ်တွေချက်ချင်းရက်ဆဲဖို့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလေးကပိုင်ကြားလိုက်ပါတယ်။ဒီတိုက်ပွဲတွေအဆုံးသတ်ဖို့အတွက်ရုရှားဆိုအကဂျာဝင်ဆောင်ရွက်ပေးမဲ့ဆွေးနွေးပွဲတွေမှာအာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်ဖက်စလုံးကပါဝင်ဖို့သဘောတူခဲ့ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောကြားချက်ထွက်လာပြီးနိုင်ပန်းတွင်မှာပဲမီရှယ်ဘက်ရှလေးရဲ့ပိုင်ကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတောက်ကြံတွေက COVID-19 ရောဂါကူးစက်ခံရသူနောက်ထပ် 1,400 ကျော်တွေ့ခဲ့ပါတယ်။နေ့စဉ်တက်ခွဲဆန့်သက်မှုကိုအရင်ကထက်3000တိုးပြီး 15,000 ကျော်ဆန့်သက်နိုင်ခဲ့ရတာကလည်းအခုလိုတွေးရှိခဲ့တာပါ။အခုဆိုမြန်မာနိုင်ငံမှာအကူးဆက်ခံသူက 2,400 နီးပါးရှိနေပြီဖြစ်တယ်လို့သေဆုံးသူကလည်း566ဦးထိရှိလာနေပါပြီ။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒါနာအိုချွန်းပေါ်ကမာရာဝီမြို့မှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအသွားအလာပိတ်ပင်တဲ့အမြင့်ကိုသမ္မတရိုဒရီဂိုဒူတာတေးကထုတ်ပြန်လိုက်တဲ့အတွက်မွတ်စလင်သဘုံတွင်နဲ့ပြစ်ပတ်ကရဖြစ်ပွားနေတဲ့နေမည်ထဲမှာလုံခြုံရေးပုံမတင်းကျပ်သွားခဲ့ပါတယ်။မာရာဝီမြို့နဲ့လာနာအိုဒယ်ဆာပြည်နယ်ဝန်းကျင်ဒေသတဝက်ကိုစက်တင်ဘာ28ရက်နေ့ကစပြီးအောက်တိုဘာလကုန်အထိကွာရန်တိန်းချအသွားအလာကန့်သတ်ထားတာဖြစ်ပါတယ်။ရှနေနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြံမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာတက်ပါ
This program has come to you from the Voice of America, Washington.